Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်းကနေ2018ခုနှစ်ဒီဇင်ဘာလ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မူကကျမစုမွန်ပါရှင်
ကျမကတော့စုမြတ်မွန်ပါရှင်ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ဟွာဝေကုမ္ပဏီကြီးရဲ့ဗန်နာရေးဆိုင်ရာအကြီးအကဲကိုဒီကနေ့ရုံးထုတ်ရင်အာမခံပေးတဲ့မတင်ရှားနာမှာဖြစ်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကြောင့်တာဝန်ရှိတဲ့စစ်တပ်နဲ့နေကြားဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့ဥရောပကောင်စီကပြောကြားလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညချမ်းတော်တာရှင်နေနာဆင်ရမှာကတော့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီး EU ဥရောပသမဂ္ဂကဆုံးဖြတ်ထားတဲ့ထိပ်ပိုင်းဒီစစ်တပ်ကအရာရှိကြီးတွေကိုနောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်ဆိုပြီးဒီကနေ့ကြေညာချက်ထုတ်ပါတယ်နောက်ဒီကနေ့ကြားရောက်တဲ့လူခွင့်ရေးကြေညာစာတမ်း290ပြည့်အထိမ်းမှတ်မှာတော့သမ္မတဦးဝင်းမြင့်ကမြန်မာနိုင်ငံသားတွေလူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာဖို့လူခွင့်ရေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းပါတယ်ဒါပေမဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူ3ဦးကိုတရားရုံးကနေပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာတော့ကန့်ကွက်ဆန္ဒပြခဲ့တဲ့တက်ကြွလှုပ်ရှားသူတွေကိုဘလို့များအမှုဖွင့်အရေးယူနေပါသလဲ
အဲ့ဒီမှာရောက်လာတဲ့ဗီဒီယိုတွေအားလုံးကမခံပြက်နဲ့ဖြစ်ပြီးတယောက်တည်း order တဲ့ချိန်မှာဒါကိုကြိုတင်ပြီးမှအဖြစ်ရှိမှဖြစ်တယ်ဆိုရှိ
ဒီအကြောင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်စင်ကာပူမှာအလုပ်လုပ်ပြီးပြန်လာတဲ့အမျိုးသမီးငယ်တဦးစီကမြန်မာငွေ1000နဲ့အတူတွေမိတဲ့ကိစ္စဒီလူမှုအဖွဲ့အစည်းနဲ့အလုပ်သမားအဖွဲ့အစည်းတွေကရှေ့နေငှားပြီးတော့သူမကိုဝိုင်းဝန်းကူညီဖို့လှုပ်ဆောင်နေတဲ့အကြောင်းသတင်းပေးပို့ချက်တွေနာဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ဗန်နာရေးဆိုင်ရာအကြီးအကဲကိုဒီကနေ့ရုံးထုတ်တဲ့အခါမှာသူ့ကိုအာမခံပေးတဲ့မတင်ကြားနာဆုံးဖြတ်မှာဖြစ်ပါတယ်။မန်ဝမ်ကျိုးကိုမတမာမှုဆွဲချက်တွေနဲ့တရားစွဲချင်နေတဲ့အမေရိကန်ပြည်ထောင်စုစီကိုလွှဲပြောင်းပေးတဲ့မတင်မဆုံးဖြတ်ခင်သူ့ကိုအာမခံမပေးသင့်ဘူးလို့ကနေဒါအစိုးရရှေ့နေတွေကပြောပါတယ်။သူ့ရဲ့ရှေ့နေကတော့ကျမ်းမာရေးကြောင့်အာမခံရတဲ့တယ်လို့ပြောပါတယ်။မန်ဝမ်ကျိုးကိုဖမ်းဆီးထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့တရုတ်အစိုးရကတရုတ်ဆိုင်ရာအမေရိကန်တပ်အမတ်ကြီးနဲ့ကနေဒါတပ်အမတ်ကြီးတို့ကိုဆင့်ခေါ်ခဲ့ပြီးတော့အင်ပဒန်ဆိုးဝါးတဲ့လောက်ရဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမေရိကန်ကအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်ပြီးတော့ဒီလောက်ရဟာအင်ပဒန်ဆိုးဝါးတယ်လို့တရုတ်ဒုနိုင်ငံသားရေးဝန်ကြီးလေယူချင်းကအမေရိကန်တပ်အမတ်ကြီးတယ်ရီ ဘရန်စတက်ကိုပြောကြားခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အီရန်နိုင်ငံအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့တံခါးမှုတွေကိုမန်ဝမ်ကျိုးကချိုးဖောက်တယ်လို့ဆိုပြီးတော့သူ့ကိုအမေရိကန်ကိုလွှဲပေးဖို့အတွက်ကနေဒါအစိုးရကိုတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ကိုအမေရိကန်ကရုပ်သိမ်းပေးဖို့အတွက်အမေရိကန်တပ်အမတ်ကြီးကိုတရုတ်ကတောင်းဆိုပါတယ်။ Huawei ဗန်ဒါရေးဆိုင်ရာအကြီးအကဲဟာဒီဇင်ဘာ10ရက်နေ့ကဗန်ကူဗာလေဆိပ်မှာခရီးတစ်ထောင်နားစင်မှာကနေဒါအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်
။ Nissan ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်း Carlos Ghosn ရဲ့ဝင်ငွေကိုအမေရိကန်ဒေါ်လာ44သန်းရှော့ပြီးတော့တင်ပြခဲ့တဲ့အတွက်Nissan ကုမ္ပဏီဥက္ကဋ္ဌဟောင်းနောက်ထပ် Nissan အမှုဆောင်အရာရှိတဦးနဲ့ Nissan Car Corporation တို့ကိုဂျပန်အာဏာပိုင်တွေကတရားဝင်ဆွဲချက်တင်လိုက်ပါတယ်။ဝင်ငွေကိုအခုနှစ်မတ်လကုန်အထိနောက်ထပ်3နှစ်လျှော့ပြခဲ့တဲ့အတွက်ခေါင်းနဲ့နောက်ထပ်အမှုဆောင်တဦးကိုဆွဲချက်တည်နေပြန်ပြီးတော့ဖမ်းဆီးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဖမ်းရမ်းတစ်ကအာဏာပိုင်တွေအနေနဲ့သူတို့တဦးကိုဖမ်းဆီးပြီးနောက်ထပ်စစ်ဆေးတာတွေလုပ်ဖို့ခွင့်ပြုသွားမှာလည်းဖြစ်ပါတယ်။2010ကနေ2015ခုနှစ်အတွင်းရတဲ့သူ့ရဲ့ဝင်ငွေတွေကို50ရာခိုင်နှုန်းကျော်ကိုလျှော့ပြဖို့ပူးပေါင်းကြံစီခဲ့တယ်လို့တန်ကြားရှိတဲ့အတွက်ကောနာပီကရဲနိုမှာ19ရက်နေ့ကလေးကဖန်စီထိမ့်သိမ်းခံရတာဖြစ်ပါတယ်။ Nissan ကုမ္ပဏီရဲ့နောက်ထပ်အမှုဆောင်တဦးကတော့အသက်62နှစ်အရွယ် Greg Kelly ဖြစ်ပြီးတော့သူ့ကိုလည်းခေါင်းနဲ့ပူးပေါင်းခဲ့တယ်လို့တန်ကြားရှိနေတာဖြစ်ပါတယ်။ American မှာရှိတဲ့ Kelly ရဲ့ရှင်းနေကတော့ Kelly မှာအပြစ်မရှိဘူးလို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးခေါင်းဘက်ကတော့တစုံတရာမှတ်ချက်ပြီးပြောဆိုတာတော့မရှိသေးပါဘူး။ကျိုးလို့နဲ့တခြားသတင်း agency တွေမှာဖော်ပြနေတဲ့ပတ်သက်ပြီးတော့ဂျပန်ရှင်းနေချုပ်ရုံးဘက်ကတော့အချက်ချင်းတော့အတိမပြုသေးပဲနဲ့ဒီကနေ့နောက်ပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်သွားဖို့ရှိနေပါတယ်။ဂျပန်နိုင်ငံရဲ့ဥပဒေအရတော့အာနာပိုင်နေနေနဲ့ခေါင်းနဲ့ Kelly ကိုဆွဲချက်တင်တာဒါမှမဟုတ်ယမန်ယူပြီးပြန်ဖမ်းမလားဆိုတာကိုဒီကနေ့မှာဆုံးဖြတ်မှာပါ။သူတို့ကိုယမန်ယူပြီးထပ်ဖမ်းမယ်ဆိုရင်တော့နောက်ထပ်22ရက်ကြာဖမ်းချုပ်ပြီးတော့စစ်ဆေးနိုင်မှာဖြစ်ပါတယ်ခင်ဗျာ။
EU ဥရောပသမဂ္ဂရဲကနေဗြိတိန်ထွက်မဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတော့ပြင်ဆင်ခွင့်ရှိတယ်လို့ EU ရဲ့အဆင့်မြင့်ဆုံးတရားရုံး ECJ ကဆုံးဖြတ်လိုက်ပါတယ်။ EU ကနေနှုတ်ထွက်မယ်လို့အကြောင်းကြားထားတာကိုဗြိတိန်ကသူတဘောနဲ့သူရုပ်သိမ်းခွင့်ရှိတယ်လို့ Luxembourg မှာရှိတဲ့တရားရုံးကဒီကနေ့ဆုံးဖြတ်ခဲ့တာပါ။တခြား EU အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားမလိုအပ်ဘဲ ဗြိတိန်နိုင်ငံရဲ့ဖွဲ့စည်းပုံနဲ့အညီနှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်တယ်။နှုတ်ထွက်မဲ့ဆိုတဲ့အကြောင်းကြားချက်ကိုယုတ်သိမ်းနိုင်တယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ဒီကိစ္စအဆုံးဖြတ်ပေးဖို့စကော့တလန်နယ်လွှတ်တော်အမတ်တချို့ကတရားရုံးကိုရှောက်ထားခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံ EU ထဲကထွက်သွားပြီးနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးဆက်ဆံရေးစတဲ့ကိစ္စတွေနဲ့ပတ်သက်တဲ့သဘောတူညီချက်နဲ့တခါဒီနိုင်ငံရေးကြီးညာစာရန်တို့ကိုဗြိတိန်လွှတ်တော်မှာမဲခွဲအတီးပြုဖို့ရှိနေချိန်မှာပဲ ECJ ကအခုလိုဆုံးဖြတ်တာပါဗြိတိန်အစိုးရနဲ့ EU တို့ကြားရရှိထားတဲ့သဘောတူညီချက်တွေကိုဗြိတိန်အောက်လွှတ်တော်မှာဒီနှစ်ဖက်အင်္ဂါနေ့ကျရင်မဲခွဲဖို့စီစဉ်ထားပေမဲ့မဲခွဲမှုကိုဝန်ကြီးချုပ်ထရီဆာမေကရွှေ့ဆိုင်းလိုက်မယ်လို့ဗြိတိန်ကလာတဲ့သတင်းတွေမှာချက်ချက်ပြန့်ပြန့်ဖော်ပြနေကြပါတယ်။ဒီသဘောတူညီချက်တွေကိုလွှတ်တော်ကပယ်ချမယ်အလားအလာများနေပါတယ်။ဒီကနေ့ဗြိတိန်စံတော်ချိန်3နာရီခွဲရင်တော့လွှတ်တော်အမတ်တွေကိုဝန်ကြီးချုပ်မေမိန်ကွန်းပြောဖို့ရှိပြီးသဘောတူညီချက်တွေကိုထောက်ခံကြဖို့ဆွဲဆောင်တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။
နိုင်ငံတော်ပြီးခဲ့တဲ့သတင်းပတ်၄ပတ်အတွင်းမှာဆန္ဒပြပွဲတွေရှိနေတဲ့ပြည်ထောင်နိုင်ငံမှာဆန္ဒပြမှုတွေပတ်သက်လို့သမရအမန်နျူအယ်မက်ခရွန်ကဒီနေ့ညပိုင်းကျရင်နိုင်ငံကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေဖြစ်နေတာကြောင့်တိုင်းပြည်စည်းလုံးမှုရှိနေရေးသမရကတိုက်တွန်းမယ်လို့မျှော်လင့်ရပါတယ်။စနေတနင်္ဂနွေရုံးပိတ်ရက်အတွင်းဆန္ဒပြသူတချို့ကရဲတွေကိုဂဲတွေနဲ့ပစ်ပေါက်ကားတွေကိုမိရှို့ခဲ့တဲ့အပြင်ဈေးဆိုင်တွေကိုလည်းဖျက်ဆီးခဲ့ပါတယ်။လောင်စာဆီဈေးကြီးမြင့်လာတဲ့အကျိုးဆက်အဖြစ်ကုန်စည်နှုန်းတွေတက်လာတာကိုမကြေတတ်တဲ့အတွက်ပြင်းထန်မှာရင်မောင်းတွေဝတ်ဆင်တဲ့စိန်ဝါယံဝတ်စကော့အင်ဂျီတွေဝတ်ဆင်ဆန္ဒပြတဲ့လှုပ်ရှားမှုတွေဖြစ်နေတာပါစနေနေ့ကဆန္ဒပြပွဲတွေမတိုင်ခင်ပါရီမြို့တော်ကအထင်ကြီးအီဖောင်မျော်စင်ကြီးအပါဝင်ကဘာလက်ခီးတဲ့တွေအများပြားလာတဲ့နေရာတွေကိုပိတ်ထားခဲ့တဲ့အပြင်ရဲတပ်ဖွဲ့ဝင်ထောင်တဲ့ခြေကိုလည်းချထားခဲ့ပါတယ်တနိုင်ငံလုံးမှာစုစုပေါင်း3,000ကျော်ဆန္ဒပြခဲ့ကြတယ်လို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်ဆန္ဒပြမှုအတွင်းကြမ်းဖက်ဖြတ်စည်းလို့ရဲကဖမ်းဆီးထားသူလည်း2,000နီးပါးရှိနေပါပြီရာဇီလူပူနွေးလာမှုတိုက်ဖျက်ရေးလောင်စာစီတွေအပေါ်မှာအခွန်တိုးကောက်မဲ့အစီအစဉ်ကိုဆန္ဒပြမှုကြောင့်သမ္မတမက်ခရွန်ဆိုရာကစိုင်းထားမယ်လို့ကြေညာခဲ့ပေမဲ့ဆန္ဒပြသူတွေကတခြားစီးပွားရေးဆိုင်ရာမကျေနပ်မှုတွေကိုဖြေရှင်းပေးဖို့ဆက်လက်တောင်းဆိုဆန္ဒပြနေကြပါတယ်ဆန္ဒပြမှုတွေဟာပါရီမြို့တော်အပြင်မာဆူဘော်ဒိုလီယွန်တူးလူးစ်မြို့တွေအပါအဝင်မြို့အတော်များများမှာရှိနေတာဖြစ်ပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျင်းလာနေညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်နဲ့နယ်ကြားဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့ဒီကနေ့ကြေညာချက်ထုတ်ခဲ့ပါတယ်။အရေးယူကန့်သတ်ခံထားရသူစီးရင်ဝင်တွေကိုလည်းအမြဲမပြတ်စောင့်ကြည့်သုံးသပ်သွားမယ်လို့ဥရောပကောင်စီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လူခွေရေချိုးဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်စုံစမ်းဖို့တိကျလွတ်လပ်တဲ့လုပ်ငန်းစဉ်တစ်တခုလိုအပ်ပြီးတော့နိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့တရားစီရင်ပိုင်ခွင့်နဲ့အပြည့်အဝအတိအမှတ်ပြုခံရတဲ့မျှတဗတ်မလိုက်တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြင်ဆင်ဖို့အရေးကြီးတယ်ဆိုတာကိုလည်းဥရောပကောင်စီရဲ့ထုတ်ပြန်ချက်မှာအလေးပေးပြောထားပါတယ်ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေအပေါ်ဥရောပကောင်စီကအထူးစိုးရိမ်တယ်လို့ပြောပါရယ်အခုနှစ်ဆန်း February 26ရက်နေ့ကချခဲ့တဲ့ဥရောပကောင်စီရဲ့မြန်မာနိုင်ငံအခြေအနေဆိုင်ရာသုံးသပ်ချက်ထဲမှာမြန်မာအစိုးရကိုတောင်းဆိုထားတဲ့အတိုင်းလဲထပ်ပြီးတော့တောင်းဆိုပါရယ်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နဲ့မြန်မာအစိုးရကြားမှပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာလည်းဥရောပကောင်စီကကြိုဆိုခဲ့သလိုမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့အားလုံးပါဝင်တဲ့လူမှုစည်းဝါးတိုးတက်ရေးတို့အတွက်ဆက်ပြီးတော့ပံ့ပိုးကူညီသွားမယ်ဆိုတာကိုလည်းအခိုင်အမာပြောကြားထားပါတယ်။ရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလာအောင်လူခွေချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုရက်စစ်တပ်နေကြားဆောင်တပ်နဲ့ရဲတပ်ဖွဲ့အရာရှိ9ယောက်ကိုဂျွန်လာရုံးကပိတ်ဆို့တိုက်ခတ်မှုတွေလုပ်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ရခိုင်ပြည်နယ်ကလူခွေချိုးဖောက်တဲ့ဆွဆွဲချက်တွေကိုစုံစမ်းဖို့အတွက်နိုင်ငံသားသားကျွမ်းကျင်သူ2ယောက်ပါတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်ကိုဖွဲ့စည်းထားပါတယ်။အဖွဲ့ဥက္ကဋ္ဌဖိလစ်ပိုင်ဒူးဝင်ကြီးဟောင်းနဲ့အဖွဲ့ဝင်ဂျပန်တန်တမန်တို့လောလောဆယ်မြန်မာနိုင်ငံမှရောက်နေကြပါတယ
်။လူရောပြည့်ဆရာတော်ဒေါက်တာဘဒနာအရိယာဝန်သားကိုကမ္ဘာဗုဒ္ဓဘာသာအဖွဲ့တစ်ခုဖြစ်တဲ့ World Alliance of Buddhists WAB နဲ့ကမ္ဘာယဟန်ပြူအဖွဲ့ WBSY အဖွဲ့တို့ကကမ္ဘာလုံးဆိုင်ရာဓမ္မငြိမ်းချမ်းရေးစုကိုချီးမြှင့်လိုက်ပါတယ်။ဗုဒ္ဓဘာသာအတွက်ဆရာတော်ရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံတကာဗုဒ္ဓဘာသာအဝန်အဝိုင်းကအတိမတ်ပြုဂုဏ်ပြုတဲ့အနေနဲ့ဒီစုကိုချီးမြှင့်တာလို့ စုချီးမြှင့်တဲ့ WAB နဲ့ WBSY အဖွဲ့ကိုစားပြုတာဝန်ရှိသူတူကစုချီးမြှင့်ပွဲအခမ်းအနားအတွင်းမှာပြောပါရဲစုချီးမြှင့်ပွဲအခမ်းအနားကိုတော့ဒီကနေ့ဒီဇင်ဘာ10ရက်နေ့ရန်ကုန်မြို့တာမွေမြို့နယ်တဲကအလူတော်ပြည့်ကျောင်းတိုင်မှာကျင်းပပြီးတော့ WAB နဲ့ WBSY အဖွဲ့တွေကတာဝန်ရှိသူတွေနဲ့ကိုယ်စားလှယ်တွေရန်ကုန်တိုင်းဒေသကြီးစစ်ဌာနချုပ်တိုင်းဘူးဗိုလ်ချုပ်သက်ပုံနဲ့အခြားတာဝန်ရှိသူတွေတကာတကာမတွေနဲ့အပရိသတ်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ဆာဒီသတင်းတောက်ဂျမားကရှိုဂျီကိုတပ်ဖြတ်မှုမှာပါဝင်တယ်လို့မတင်ကြတဲ့ဆာဒီအာရေဗျကထိပ်ပိုင်းတာဝန်ယူခဲ့သူနှစ်ယောက်ကိုလွှဲပြောင်းပေးဖို့တူရကီရဲ့တောင်းဆိုချက်ကိုဆာဒီနိုင်ငံသားရဲ့ဝန်ကြီးကညှင်းဆို့လိုက်ပါတယ်ကိုနိုင်ငံသားတွေကိုတရားခဏ်အဖြစ်လွှဲမပေးနိုင်ဘူးလို့ဝန်ကြီးကတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောခဲ့တာပါဆာဒီအိမ်ရှိမင်းသားရဲ့ထိပ်တန်းအကြံပေးအဖြစ်ဆောင်ရွက်ခဲ့သူနဲ့ထောက်လိုက်ရဲ့အကြီးအကဲဟောင်းတို့ကိုတူရကီတရားရုံးတစ်ခုကပြီးခဲ့တဲ့သတင်းပတ်ကဖန်ဝရံထုတ်ခဲ့ပါတယ်
အမေရိကန်နိုင်ငံတောင်ပိုင်းကပြည်နယ်တော်များများမှာပြင်းထန်တဲ့နှင်းမုန်တိုင်းတွေဖြစ်ပွားခဲ့တာကြောင့်တောင်ရှိသူတွေကဒီကနေ့မှာတော့လမ်းတွေရှင်းလင်းဖို့အတွက်ပိုနယ်လျှက်စစ်မှုတွေပြန်ရောက်ဖို့အတွက်လှုပ်ခဲကြပါတယ်။ဗာဂျီးနီးယားမြောက်ကယ်ရိုလိုင်းနာတောင်ကယ်ရိုလိုင်းနာနောက်ဗာဂျီးနီးယားနဲ့တန်နစီပြည်နယ်တွေမှာတနင်္ဂနွေနေ့ကစီးနှင်းတွေ12လက်မကနေ24လက်မလောက်အထိကျခဲ့တာဖြစ်ပါတယ်ခင်ဗျာ
။
တနင်္လာညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ဘက်ကစိုးရွားတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီး EU ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်ဘက်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်မှာနောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်ဆိုပြီးဒီကနေ့ကြေညာချက်ထုတ်ခဲ့ပါတယ် EU ကမြန်မာအပေါ်မှာအရေးယူကန့်သတ်မှုတွေလုပ်ဖို့စီစဉ်နာမှာတော့ကုံသွယ်မှုဆိုင်ရာအထူးခံစား권ပေးတဲ့ GSP အခွင့်အရေးတွေကိုပါပြန်ရုပ်မယ်လို့အရင်တုန်းကသတင်းထွက်ခဲ့ပါတယ်။ဒါပေမဲ့လို့အခု EU ရဲ့ဆုံးဖြတ်ချက်ထဲမှာတော့ဒီကုံသွယ်ရေးအခွင့်ထူးခံပြန်ရုပ်သိမ်းဖို့ကိစ္စမပါဝင်တာမို့ EU နဲ့ကုံသွယ်ရေးပိုင်းမှာမျှော်လင့်ချက်တွေပြန်ဖြစ်လာနေပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ
်။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကစိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတာဝန်ရှိတဲ့စစ်တပ်နဲ့နေကြဆောင်တပ်ကထိပ်ပိုင်းအရာရှိတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်သွားမယ်လို့ EU ဥရောပကောင်စီကဒီကနေ့ထုတ်ပြန်လိုက်တာပါ။ကုန်သွယ်ရေးပိုင်းဆိုင်ရာခံစား권ပေးတဲ့အခွင့်အရေးတွေကိုပါပြန်ရုပ်မယ်လို့ EU ဘက်ကစဉ်းစားခဲ့တာမို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုရှိခဲ့ပါတယ်။ဒါပေမဲ့ EU ကအရေးယူသွားဖို့ဆုံးဖြတ်ချက်ထဲမှာတော့ကုန်သွယ်ရေးဒဏ်ခတ်မှုကိစ္စမျိုးမပါခဲ့ပါဘူး။မြန်မာနိုင်ငံကုန်သည်ကြီးများအတင် UMSCGI ဒုဥက္ကဋ္ဌဦးလာမောင်ရွှေကတော့ဒီဆုံးဖြတ်ချက်ထဲမှာတာဝန်ရှိတဲ့လုံခြုံရေးပိုင်းတာဝန်ယူထားသူတွေကိုသာအရေးယူဖို့ပြောဆိုထားပြီး GSP လို့ခေါ်တဲ့ကုန်သွယ်ရေးတန်ခတ်မှုကိစ္စမျိုးမပါဝင်တာကြောင့် EU ဘက်ကစီးပွားရေးပိုင်းအရေးယူမှုတွေမလုပ်ဘူးလို့ကြိမ်းသိမ်းမပြောနိုင်သေးကြောင်းသူကတော့ဆိုပါတယ်
။အဓိကတော့ကျွန်တော်တို့အနေနဲ့တော့ဒီမှာရှိတဲ့စိတ်ဟိုတာတွေပါလို့ရှိရင်လို့တမားပါနောက်ဒီမှာပါဝင်တဲ့သူတွေသူတို့အားလုံးကနေပြီးတော့မှတက်နိုင်တော့ကျွန်တော်ကြိုးရင်းခတ်ပြီးတော့ဒီလို GSP ကကျွန်တော်တို့လိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအတွက်ပြုလုပ်မှုတိုးတက်တဲ့နိုင်ငံတွေမှာဒါတွေကိုပြန်ပြီးတော့ sustain မလုပ်ပါနဲ့အောင်ဆိုတဲ့ဟာမျိုးတော့စူးစမ်းပြီးတော့ကျွန်တော်ဘက်ကလုပ်ဖို့ရှိတယ်အစိုးရကပါလေကျွန်တော်တို့ဒါတွေစူးစမ်းပြီးတော့လုပ်နေတယ်လို့ပဲကျွန်တော်တို့လည်းအဲ့လိုပဲနားလဲတယ်
အရေးယူကန့်သတ်ဖို့ပြင်ဆင်နေတဲ့ EU အနေနဲ့ဘလို့အရေးယူမလဲဆိုတာတိတိကျကျမသိရသေးပါဘူးအခုလိုအရေးယူဖို့ပြင်ဆင်နေတဲ့အပေါ်နိုင်ငံရေးလေးလာတုံတက်သူဦးမေခင်ကတော့
ဟိုအထူးသဖြင့်တော့ဒီတက်ဖက်ကပါလက်တက်ဖက်ကကာဝေးယူပြီးတင်ပါဝေးဒီတိုင်းကောင်းဆောင်ဒီဒီဟာကိုဘယ်လိုစဉ်းစားမလဲနားကြီးကြည့်ရင်ကျွန်တော်ကောင်းတဲ့တော့ဘယ်လိုမှန်ရမလဲအတော်လေးပြောရခဲ့တယ်အဲ့တော့ပြည်သူစင်နာဘုံသူလုံးလုံးကိုင်းမုံလေးရတကယ်လမ်းကြောင်းမှန်ကိုနေတော့ရနိုင်ရမလားဟောအဲ့ဒါသိကြည့်ဟိုတခြားလမ်းကြောင်းအဲ့အင်္ဂလိပ်တဲ့လမ်းကြောင်းတက်ကိုဟိုအကြောင်းကြောင်းပေါ့လေဟိုရောက်သွားမှလည်းဆိုရင
်လူခွင့်ရေးချုပ်ဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်စုံစမ်းဖို့တိကျလွတ်လပ်တဲ့လုပ်ငန်းစဉ်တစ်ခုလိုအပ်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့တရားစီရင်ပိုင်ခွင့်နဲ့အပြည့်အဝအတိအမှတ်ပြုခံရတဲ့မျှတဗတ်မလိုက်တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ရေးအရေးကြီးတယ်လို့လည်းဥရောပကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအပေါ် ဥရောပကောင်စီကအထူးစိုးရိမ်မိတယ်လို့လည်းပြောဆိုထားပါတယ်။ဒီပြင်အခုနှစ်ဆန်းဖေဖော်ဝါရီ26ရက်နေ့ကဥရောပကောင်စီရဲ့မြန်မာနိုင်ငံအခြေအနေဆိုင်ရာသုံးသပ်ချက်ထဲမှာမြန်မာအစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအမြန်ဆုံးဖော်ထုတ်အရေးယူနိုင်ပေးဖို့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်ဖို့နဲ့အိုးအိမ်စွန့်ခွာသူတွေရဲ့ဘေးကင်းသိက္ခာရှိစွာနေရပြန်နိုင်ဖို့စတာတွေလုပ်ပေးဖို့လဲဥရောပသမဂ္ဂဘက်ကတောင်းဆိုထားပါတယ်ရှင်
။မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြားရောက်တဲ့လူခွေးကျင်းညာစာရန်290ပြည့်အထိမ်းမှန်လူခွေးကော်မရှင်ကဥဆောင်ကျင်းပတဲ့သတင်းကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံသားတွေရဲ့လူခွေးအခြေအနေတိုးတက်ကောင်းမွန်လာဖို့လူခွေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ကြပါလို့သမ္မတဦးဝင်းမြင့်ကဒီကနေ့တိုက်တွန်းလိုက်ပါတယ်။ဒီဇင်မာလ10ရက်နေ့မှာကြားရောက်တဲ့ကမ္ဘာလူခွေးကျင်းညာစာရန်290ပြည့်အထိမ်းမှန်ပေးပို့တဲ့တဝင်လွှာထဲမှာသမ္မတကအဲ့ဒီလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့လူခွေးအခြေအနေပိုင်းတွေဟာအားနည်းစေဖြစ်ပေမဲ့လို့ဖြစ်ထွန်းတိုးတက်မှုပိုင်းရှိလာတာကိုလည်းအတိအမှတ်ပြုပြောဆိုပါတယ်အပြည့်အစုံကိုတော့မြန်မာနိုင်ငံလူခွေးကော်မရှင်ကနေကမကထပြုပြီးတော့ဒီကနေ့ကျင်းပတဲ့အခမ်းအနားကိုကိုယ်တိုင်သွားယူပြီးတော့သတင်းယူထားတဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားတာနားဆင်ပါရှင
်ကမ္ဘာလူခွေးကြီးညာစာနဲ့290ပြည့်ဒိမဲဆောင်မိုးကတော့လူခွေးရက်တီပြီးဆိုတာပဲဖြစ်ပါတယ်အဲ့ဒီဆောင်မိုးနဲ့ညီမြန်မာနိုင်ငံသားတွေရဲ့လူခွေးအခြေအနေတိုးတက်အောင်လှုပ်ဆောင်မှုသမရအဝင်မြေကတုံဝန်လာမှာတိုက်တွန်းထားတာကိုလူခွင့်ရေးကော်မရှင်ဩဂရအဝင်မရာကအခမ်းအနားတွင်ဖတ်ကြားသွားပါတယ
်နိုင်ငံသားများရဲ့လူခွင့်ရေးအခြေအနေပုံမိုတိုးတက်ကောင်းမွန်လာစေရေးအတွက်ပြည်ထောင်စုဝန်ကြီးဌာနများတိုင်းဒေသကြီးနှင့်ပြည်နယ်အစိုးရများအရက်ဖက်လူမှုဖွဲ့စည်းများအစိုးရမဟုတ်သောဖွဲ့စည်းများအစိုးရနှင့်ပုဂ္ဂလိကမီဒီယာအဖွဲ့စည်းနှင့်ပြည်သူများသည်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်နှင့်ပူးပေါင်းဆောင်ရွက်ကြပါရန်တိုက်တွန်းလိုက်ပါသည
်ဒီကနေ့ခန္ဓာကိုတော့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဦးဆောင်ကျင်းပတာဖြစ်ပြီးနိုင်ငံသားတနမန်များရန်ကုန်တိုင်းစိုးရွားဖွဲ့တာဝန်ရှိသူများကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ကတာဝန်ရှိသူများလူခွင့်ရေးလှုပ်ရှားသူများတက်ရောက်ကြပါတယ်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တွေလက်ရှိဖွဲ့စည်းပုံဥပဒေပါနိုင်ငံသားခွင့်ရေးတွေနိုင်ငံချင်းချင်းချုပ်ဆိုထားတဲ့သဘောတူစာချုပ်တွေစတာတွေနဲ့အညီနိုင်ငံသားတွေရဲ့လူခွင့်ရေးကိုလေးစားစောင့်ရှောက်ဖြည့်ဆည်းပေးရမှာလူခွင့်ရေးကော်မရှင်ရဲ့အခန်းကဏ္ဍကိုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကလည်းထောက်ပြပြောဆိုပါတယ်ကော်မရှင်ရဲ့ကြံပြုချက်တွေပေါ်အစိုးရဘက်ကအကောင့်ထဲပေါ်လှုပ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါက်တာဝင်းမြတ်ကြီးက
ကြံပြုချက်များအပေါ်လဲအစိုးရအနေဖြင့်လည်းပြည်သူတွေအတွက်ပုံမထိရောက်စွာအကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်မယ်လို့ညွှန်လင့်ပါတယ်အကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်အောင်လဲအစိုးရအနေနဲ့ကြိုးစားဆောင်ရွက်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ပြည်ကနေ290အခြေအနေကိုပြန်ကြည့်ရင်နိုင်ငံတကာမှာလူခွင့်ရေးနဲ့ပတ်သက်လို့တိုးတက်လာတာများပြီမေမြန်မာနိုင်ငံမှာတော့အားနည်းနေသေးတယ်လို့ထောက်ပြသူကထင်ရှားတဲ့စာရေးဆရာမတူဖြစ်သူမတ်တီရာဆန်ကြောင့်မှာဒါပေမဲ့လည်းဖြစ်ထွန်းပြောင်းလဲမှုရှိတာကိုလည်းသူကအတိအမှတ်ပြုပြောဆိုပါတယ
်တကယ်တမ်းကတော့ကျွန်မထင်တယ်ဒါကဒီအစိုးရလက်ထက်ဟိုအစိုးရလက်ထက်ဆိုတာထက်ပေါ့နော်ဒီစစ်အစိုးရနောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဒီလူရပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့လူထုရဲ့တိမှုကလည်းတိုးလာတယ်လို့ကျင့်သုံးနိုင်ခွင့်အခွင့်အလန်းလည်းအတန်အသင့်တော့တိုးတက်လာတယ်
1946ခုနှစ်မှာဖွဲ့စည်းတဲ့ကုလသမဂ္ဂလူခွင့်ကော်မရှင်ကနေအပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာရမ်းမှုကြောင့်1946ခုနှစ်ကနေ28နှစ်တိနှစ်နှစ်ကြာဦးဆောင်ရေးဆွဲခဲ့တာပါအပိုက်30ပါတဲ့အဲ့ဒီကြီးညာစာရမ်းကိုတော့1948ခုနှစ်ဒီဇင်ဘာ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကြီးကနေအတည်ပြုပေးခဲ့ပါတယ်ဒါကြောင့်ပြည်ပဆိုင်ရာလူခွင့်ရေးကြီးညာစာရန်အတည်ပြုခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကိုအစွဲပြုပြီးပြည်ပဆိုင်ရာလူခွင့်ရေးနေ့ဖြစ်1950ခုနှစ်ကစပြီးတရားဝင်သတ်မှတ်ခဲ့တာပါခင်ဗျာ
ကိုထက်အောင်ခံပါရှင်ဆက်ပြီးတော့ဒီထောင်နှံချခံလိုက်ရတဲ့ကချင်လှုပ်ရှားသူတွေရဲ့အရေးကန့်ကွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့တဲ့ကချင်လူငယ်တွေကိုငြိမ်းစုစီဥပဒေနဲ့အမှုဖွင့်လိုက်တဲ့သတင်းကိုဆက်ပြီးတင်ပြပေးမှာပါကချင်ပြည်နယ်ကတိုက်ပွဲတွေကြားမှာပိတ်မိပြည်သူတွေလွတ်မြောက်ရေးလှုပ်ရှားတောင်းဆိုခဲ့တဲ့ကချင်ခေါင်းဆောင်၃ဦးကိုမြေကြီးနားတရားရုံးကနေပြီးတော့ထောင်ဒဏ်နဲ့ငွေဒဏ်အသီးသီးချမှတ်လိုက်တဲ့အပေါ်မှာတရားရုံးမှာကန့်ကွက်ဆန္ဒပြခဲ့တဲ့နောက်ထပ်တက်ကြွလှုပ်ရှားသူ၃ဦးကိုအာဏာပိုင်နေဘက်ကငြိမ်းစုစီပုံမှန်19နဲ့အမှုဖွင့်ပြီးတော့အရေးယူခဲ့ပြန်ပါတယ်သူတို့သုံးဦးကိုဒီကနေ့တရားရုံးထုတ်စစ်ဆေးကြားနာပြီးတော့အာမခံနဲ့ပြန်လွတ်ပေးလိုက်တယ်လို့သိရပါတယ် VOA သတင်းတောက်နိုင်ကိုအိမ်ကအသေးစိတ်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါတချင်းစစ်ပွဲကန့်ကွက်ဆန္ဒပြလူသုံးဦးကိုတရားရုံးကအရေးယူပြစ်ပေးတဲ့ပုံမှာကန့်ကွက်တဲ့အနေနဲ့လမ်းလျှောက်ဆန္ဒပြကြရမှာအဲ့ဒီထက်ကကချင်လူငယ်တက်ကြွလှုပ်ရှားသူသုံးဦးဖြစ်တဲ့မဆွတ်ဆိုင်တွယ်ဆိုင်းခွန်အောင်နဲ့ကိုပရာမိုင်တို့ကိုပုံမှန်19နဲ့ဒေရခန်အာနာပိုင်တို့ကအရေးယူခဲ့တာပါသူတို့သုံးဦးကိုဒီနေ့မနက်မှာမြေကြီးနားမြို့နယ်တရားရုံးကနေအမှုကျန်းနာစစ်ဆေးခဲ့တယ်လို့တရားစွဲဆိုခြင်းခံရတဲ့မဆွတ်ဆိုင်တွေက VOA ကိုပြောပါတယ်
။ချင်းတွေကတော့
ကိုနေနေမှာကျမတို့ရဲ့ဒီပိတ်ညစ်ပြီးလူမျိုးပို့အတွက်ဥဆောင်လှူရှာခဲ့တဲ့ကောင်းဆောင်တဝူကိုဒါဘုံမငားရံနဲ့ထောင်ချလိုက်တဲ့ပုံမှာဒါမတရားဖြစ်ထားလိုက်တာပဲဖြစ်တဲ့ဆိုလူတိုင်းလက်တည်ရဲ့အဲဒါမလို့အဲ့ဒီမှာရောက်လာတဲ့ဒီဂျူရီအလုံးကမခံပြည့်နိုင်ဖြစ်ပြီးပြောက်ပြောက်တဲ့အော်ကြရဲချိန်မှာငင်းချူစီဒီဇိုင်းလိုမျိုးဖြစ်သွားပါတော့ဒါကိုကျူတင်ပြီးမှအတိအကျမှတ် အရင်ချက်လာတယ်။ဒုံချင်းကတော့ဥလာမဲ့၃ရက်နေမှာဖြစ်မယ်။
ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတမတော်ကိုအကြီးညူပြည့်စေတဲ့ဆိုတဲ့ပုံမှန်900နဲ့မြင်းကျင်းနာမြို့နယ်တရားရုံးကနေကချင်တက်ကြွလှုပ်ရှားသူကိုလွမ်းဆောင်ကိုစော်ကျက်နဲ့တော်နံဘူးတို့ကိုထောင်တန်ငွေတန်ချမှတ်ခဲ့တဲ့ပုံမှန်လက်မခံလို့တရားရုံးကနေမနောကွင်းထိလမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့သူတွေထဲကကချင်လူငယ်ခေါင်းဆောင်3ဦးကိုမြင်းကျင်းနာမြို့နယ်ရဲမှုကနေငိမ့်စုစီဥပဒေနဲ့ပူပွေ့ခဲ့တာပါဒီကနေ့ကျမ်းနာမှုမှာအာမခံနဲ့ထွက်လာပေမဲ့နောက်ထပ်တရားရင်ဆိုင်သွားရအောင်မယ်လို့မှတ်စုဆိုင်တွေကဆိုပါတယ်ဧရလာကစားပြီးတော့ကချင်ပြည်နယ်တွင်းတမတော်နဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမြောက်ရေးတွေပြီးခဲ့တဲ့မေလတွင်းကမြစ်ကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့သတင်းစာရှင်းလင်းပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကြောင့်ကိုလွမ်းဆောင်ပါဝင်3ဦးကိုမြောက်ပိုင်းတိုင်းစစ်သည်ချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကတရားလိုလုပ်ပြီးပုံမှန်900တမတော်တိုက်ခါညှိနှိုင်းစေတဲ့ပုံမှန်နဲ့တရားစွဲဆိုခဲ့ပြီးတရားရုံးကနေထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းစီရင်ချက်ချခဲ့တာပါတရားရုံးကနေချမှတ်ခဲ့တဲ့အမှုစီရင်ချက်အတွက်ကိုယ်လွမ်းဆောင်ကိုစော်ကျက်နဲ့ကောင်နံဘူးတို့ကလည်းအယူခံဆက်လက်ဝင်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီစနစ်ကိုစတင်ကြည့်သုံးနေတဲ့ကာလမှာလူငယ်တွေအတွက်လှုပ်လှော့စွာထုတ်ဖော်ပြောဆိုဆန္ဒဖော်ထုတ်ခွင့်ကိုမပိတ်ပင်သင့်ဘူးလို့မဆွဆိုင်တွေကပြောပါတယ
်။မြန်မာနိုင်ငံကဒီမိုကရေစီကာချာတွေကိုစတင်ကြည့်သုံးနေတဲ့အချိန်ကာလလည်းဖြစ်တယ်။ဒီလိုမျိုးချိန်မှာကိုယ့်ရဲ့လှုပ်လှော့စွာထုတ်ဖော်ပြောဆိုနေတဲ့လူငယ်တွေကိုဖမ်းချုပ်မထားသင့်ဘူး။တရားစွဲဆိုမှုတွေမလုပ်သင့်ဘူး။ဒီမိုကရေစီရဲ့အလေးအထားကိုကျင့်သုံးတဲ့ပြည်သူတွေလည်းဖြစ်တယ်။ဒါကြောင့်မလို့ဒီလိုမျိုးလေးတွေကိုလည်းအားပေးစီခြင်းနဲ့အခုဆိုလို့ရှိရင်တရားစွဲဆိုထားတဲ့မှာလူငယ်တွေများတယ်။လူငယ်တွေဟာအခြေအနေကြီးစီမှာပါဝင်ရမယ်။နိုင်ငံတော်ရဲ့ဒေသန္တရတွေမှာပါဝင်ရမယ်လို့ဒါပြောနေတယ်။တကယ်တကယ်လူငယ်တွေဟာကိုယ့်ရဲ့အမြင်တွေကိုထုတ်ဖော်ပြောဆိုလာတဲ့အချိန်မှာဒီလိုမျိုးတွေခံရတယ်။လက်တွေ့မှာကျမတို့ရဲ့ဒီတိုင်းပြည်မှာကလူငယ်တွေအတွက်ကဒီလုံခြုံတဲ့ရုပ်ဝန်တွေအကုန်လုံးကကြောက်ဆုံးနေ။ဥပမာလူလက်ဆောင်ထုတ်ဖော်ပြောဆိုခွင့်တော်လည်းဆုံးဖို့နေ
။စစ်မဲ့ဖြစ်ပွားရာဒေသကပြည်သူတွေပိတ်မိနေတာကိုကူညီဖို့ဥဆောင်လှုပ်ဆော်သူတွေကိုဖမ်းဆီးရေးယူတာဟာမြန်မာနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်ပြီးလုံခြုံမှုအားနည်းနေဆဲဖြစ်တယ်လို့ Greenland လူထုအခြေပြုဖွဲ့စည်းတာဝန်ခံကိုနောင်လတ်ကြံမော်ကအခုလိုသုံးသပ်ထားပါတယ
်ဒီကုလသမဂ္ဂတတိယစာတမ်းအရရှင်းလင်းလိုက်တော့လူသားတယောက်ဖြစ်လာလို့သူ့ရဲ့အသက်လုံခြုံမှုဆိုတာရရဖြစ်မှာပေါ့ဒါနဲ့လည်းဖြစ်ပွဲဖြစ်တဲ့အချိန်မှာကိုယ့်ရဲ့အသက်အိုးကြီးစီစီလူပြီးပြီးနေတဲ့အချိန်မှာနှစ်ဖက်ညမီရဲ့အချိန်မှာဒီစာနာရဲ့လူသားချင်းစာနာထောက်ထားမှုအပြင်းနဲ့ကူညီတာဖြစ်တယ်ပြီးလို့ရှိရင်ကျွန်တော်တို့ကလူတူဦးတယောက်ဆိုတာကမွေးရပါကိုယ့်ရဲ့အသက်အိုးကြီးစီစီလုံခြုံစွာနေထိုင်ခွင့်ရှိတယ်ဒါနဲ့လည်းလုံခြုံမှုကိုကျွန်တော်တို့မရရှိတဲ့အချိန်မှာသူအခုရင်းဆိုင်ရမှာကျွန်တော်တို့တပြားမှမရှိပါဘူးဒီလိုဖြစ်တယ်ဆိုတော့ကျွန်တော်တို့ကချင်တမျိုးသားလုံးကအစကျွန်တော်တို့ယူကျုံမရကျွန်တော်တို့ဝမ်းနေတယ်
နောက်ဆုံးစစ်ကုနေကစပြီးတော့ကချင်ပြည်နယ်တွင်ကချင်လူလိုက်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားတကြောပြန်စစ်ရေးတင်းမာလာနေတာပါစစ်ပွဲကြောင့်တရုတ်မြန်မာနယ်စပ် KIU ထိန်းချုပ်နယ်မြေနဲ့အစိုးရထိန်းချုပ်နယ်မြေမှာဆစ်ဆောင်ဒုက္ခတဲ့သတိကြော်ရှိနေပြီးနေရရင်းကိုပြန်နိုင်ရေးမှာအလှမ်းဝေးနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ရှင်ပြမြေလွမြေလနဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလွမြေရိုင်းအသုံးပြုခွင့်ရှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှူးဆော်ခဲ့တဲ့နောက်တိုင်းသာဒေသတွေထူးဖြစ်တော့ပရိပခဒေသမှာရှိတဲ့လေလုတ်သူတောင်သူတွေရတက်မအီဖြစ်ခဲ့ရပါတယ်တိုင်းသာတောင်သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဒီဥပဒေကိုဘာကြောင့်များအသေးအံကိုကန့်ကွက်လှုပ်ရှားမှုတွေလုပ်နေကြရပါလဲဒီကြောင့်နဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတဲ့တော်ရရှင်တွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823925954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
မနေ့ကအင်္ဂါညတည်းလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတော်တပုတ်ကိုတင်ဆက်ပေးကြပါရစေစင်ကာပူနိုင်ငံကနေအလုံးလုံးပြီးတော့ပြန်လာတဲ့အမျိုးသမီးတယောက်စီကနေပြီးတော့မြန်မာငွေကျပ်တပေါင်းတန်အတူတွေမိတဲ့ကိစ္စမှာလူမှုရေးဖွဲ့စည်းတွေနဲ့အလုံသမားအဖွဲ့အစည်းတွေကသူမအတွက်ရှေ့နေငှားပြီးတော့ဝိုင်းဝန်းကူညီဖို့လှုံ့ဆော်နေကြပါတယ်တရားမဝင်ငွေကြေးကိုသူ့ရဲ့လက်ထဲမှာလက်ဝယ်မိတယ်လို့ဆိုပေမဲ့မှားယွင်းဆွဆွဲခံရတယ်ဆိုတဲ့အချက်ကတက်တဲ့အလုံလောက်ရှိနေတာမို့သူလွတ်ဖို့ဆောင်ရွက်ပေးသွားမယ်လို့လိုက်ပါကူညီဆောင်ရွက်ပေးမယ်ရှေ့နေကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်
မြန်မာကျောင်းဝေ1190ကျော်လက်ဝယ်တွဲမှုနဲ့အခုလ9ရက်ကဒိုင်ယူမြို့မှာရဲစခန်းမှာဖမ်းခံထားရတဲ့စင်ကာပူမှာအင်ကူလဝီးပြန်လာတဲ့နော်တော့တွေ့ထူအမှုမှာအပြစ်ကင်းကြောင်းတပ်တွေထောက်ထားတွေရှိနေရကြောင်းအမှုကလွတ်ကင်းအောင်ဆောင်ရွက်သွားမယ်လို့လိုက်ပါကူညီမဲ့အထက်တန်းရှိနေစောထူတာထော်ကပြောပါရယ
်ရဲကတော့သူလောက်ရမယ်အလုပ်ကတော့သူလုပ်မှာပဲလေကျွန်တော်ကိုယ်တိုင်မဲ့ဟိုမနေ့ကဒိုင်ယူမှာရဲစခန်းမှာသွားပြီးတော့ဒီတော်မလေးနဲ့တွဲခွင့်တောင်းတော့ဆံမှုကဆွမ်းမပြေဘူးလေကျွန်တော်တို့ကတော့သူ့ကိုကြီးရအောင်ဆွဲထုတ်ရမယ်ဆိုတာကဟိုလေသူဒီအမှန်တကယ်တော့လက်ဝယ်မှာရှိတာတော့မှန်တယ်သူ့မှာဒီပတ်ဆိုင်ရဲ့အရင်းမြစ်ကသူ့ကိုသူ့အရှင်ကနေပြီးတော့အဲသူ့လက်စာကိုငွေလွှဲဌာနကနေပြီးတော့လွှဲပေးလိုက်ပြီးတော့ဒီ receipt တွေနဲ့ပေါ့နော်စာစာတမ်းသက်သေတယ်လေသူကရလာတဲ့အတွက်ကြောင့်ကျွန်တော်ထင်တော့မင်းတို့သက်သာမလားနောက်ပြီးတော့ကာမလီကအလိန်ခံရတယ်ဆိုတာကိုပေါ့နော်အလိန်ခံရတယ်ဆိုတာသူကိုယ်တိုင်မသိပဲနဲ့ဒီမျိုးသူကကင်ဆယ်ခဲ့တာကိုပြောမလဲကျွန်တော်တို့တရားစီရင်ရေးအစီအစဉ်လုံးတရားပေါ်မှာပဲမူတည်မှာပဲပေါ့နော
်နော်တော့တွေ့သူကစင်ကာပူမှာအိမ်အကူအလုံးနဲ့၃နှစ်လောက်ခဲ့ရာဖြစ်ပြီးအခုနောက်ဆုံးအိမ်ပြန်တဲ့နိုဝင်ဘာ30ရက်မှာလက်ကျန်စင်ကာပူဒေါ်လာ3000ကျော်ကိုအင်ရှင်ကငွေလဲလုပ်ငန်းတစ်ခုကနေမြန်မာငွေနဲ့လဲပြီးခဲ့တာပါအဲ့ဒီငွေတွေကိုနေရဘကိုးတိုင်းဒိုင်ယူမြို့နယ်မှာအသုံးပြုရင်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ငွေတူမှန်တိတိချင်းရဲစခန်းကိုသွားပြီမဲ့လေဒိုင်ယူမြို့မှာရဲစခန်းကမြန်မာနိုင်ငံဘိုးဘန်ဥပဒေနဲ့အမှုဖွင့်ဖမ်းဆီးထားတာလို့သူ့ရဲ့မိခင်ဒေါ်တိတိခိုင်ကပြောပါရယ
်တာမီနှစ်ယောက်သွားတာပေါ့နော်ရဲစခန်းကိုသွားအမှုသွားတာပေါ့သွားတဲ့ချိန်မှာတစ်ဆန်းထုံးရနေပြီးတော့ဆိုင်ဆန်းဆိုင်ဟိုအကုန်ရောင်းနေစုံမသူ့စီကိုလည်းလာခဲ့ပါဆိုပြီးတော့ခေါ်ပြီးတော့အမှရဲစခန်းကိုပို့လိုက်တာလက်ဝဲတုံးဆွဲမှုဆိုပြီးတော့သူတို့ကအဲ့လိုမျိုးပြောပါလားလက်ရှိရတော့အခုရဲစခန်းအချောက်ထဲမှာပဲသူ့ကိုထားရပါလား
ဒါယူကလူငယ်အဖွဲ့တွေပရာဟိတာအဖွဲ့တွေကလည်းနော်တော့တွေ့သူဆုံးရှုံးသွားတဲ့ငွေကြေးပမာဏအတွက်စူပေါင်းကောက်ခံပြီးပေးသွားဖို့လည်းရှိနေသလိုစင်ကာပူအလို့ရှင်နဲ့လည်းညှိနှိုင်းသွားဖို့လည်းရှိနေကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ် CTUM ရွှေပြောင်းအလို့သမားရေးရာဌာနလက်ထောက်ဌာနမှူးကိုဟင်းလက်ကအခုလိုပြောပါတယ်
အခုလက်ရှိရတော့ကျွန်တော်တို့ဟိုဒီကျွန်တော်တို့မှာအခုဒီ wine လောက်ပြီးတယ်ဆိုကျွန်တော် network အဖွဲ့ကြီးရတယ် network အဖွဲ့လည်းကြီးတယ်ဟိုကျွန်내ဟိုကျွန်တော်ဒီ MOE ရအဖွဲ့နဲ့လည်းကျွန်တော်အလုပ်ကိုတွဲလုပ်တာတွေကြီးတယ်အဲ့ဒီမှာမှကျွန်တော်တို့ network အဖွဲ့ကမှဘယ်လိုပြန်ကူညီပေးရင်ကောင်းမလဲဒီဟာကိုဘယ်လိုဒီက wine တော့ဟိုကျွန်တော်အစုအဖွဲ့နဲ့ wine ချက်ပေးနိုင်မလားပေါ့နော်ဟိုအစုအဖွဲ့နဲ့ wine ချက်ပေးနိုင်တယ်ဆိုတော့အစုအဖွဲ့နဲ့ wine ချက်ပြီးတော့ကျွန်တော်တို့ဒီ29.6တောင်းတောင်းအတွက်ပြန်ကူဖို့လည်းကျွန်တော်ဆောင်ရွက်တာရှိပါလေရှာ
နိုဝင်ဘာ29ကလည်းမြန်မာငွေ1000တန်အတူကင်ထားတဲ့စင်ကာပူနိုင်ငံသား2ယောက်ရန်ကုန်မှာအဖမ်းခံရပြီးနောက်ပိုင်းစင်ကာပူငွေလဲလုပ်ငန်း18ခုကိုသူတို့ရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ပြီးနံပါတ်စင်တူနီရဲ့မြန်မာငွေ1000တန်အတူတွေတွေ့ရှိခဲ့ပါတယ်စင်ကာပူမှာစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီးမြန်မာနိုင်ငံရောက်နေတဲ့သူ့နိုင်ငံသားတွေကိုလည်း AG ဒါမှမဟုတ် AE ရိုင်းနေထားရဲ့အခေယာတူ1000တန်တွေကင်မိထားရင်ရဲစခန်းကိုအကြောင်းကြားဖို့သတိပေးထားပါတယ်စင်ကာပူဥပဒေအရဆိုရင်ငွေတုတုံးဆွဲတဲ့သူကထောင်ဒဏ်အနှစ်20နဲ့ဒဏ်ငွေလက်ဝယ်ထားရှိတဲ့သူကတော့ထောင်ဒဏ်15နှစ်အထိအပြစ်ပေးနိုင်ပါတယ်။မြန်မာနိုင်ငံဘိုးဘန်ဥပဒေမှာတော့ငွေတုကိုက်ဆောင်တုံးဆွဲတာဟာပြစ်မှုထင်ရှားရင်တော့ထောင်ဒဏ်3နှစ်နဲ့ဒဏ်ငွေပေးဆောင်ရမယ်လို့ဖော်ပြထားပါတယ်
။ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညကျန်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်ဒီဇင်ဘာလ10ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15953ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါ။စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီမှာခံခွဲမှုနေရာမှာနေခဲ့တဲ့တောက်လျှောက်ပေါ့နော်ကျွန်တော်ထားရှိခဲ့တဲ့စိတ်နေစိတ်ထားနဲ့ကျွန်တော်အလုပ်လုပ်တဲ့ပုံစံကိုအားလုံးအတွက်တခုခုများရနိုင်မလားဆိုရင်မျှော်လင့်ချက်နဲ့ကျွန်တော်ပြပ
ြချမ်းမာရေးဆိုင်ရာမဂ္ဂဇင်းရဲ့အယ်ဒီတာချုပ်ကိုသူရိလှိုင်ဝင်းရဲ့ယုံကြည်ရပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်နိုင်ဂျီးရီးယားအစိုးရရဲ့စရင်းအင်ဌာနကနိုဝင်ဘာလအတွင်းမှာထုတ်ပြန်တဲ့စရင်းစရာအရာကတော့တိုင်းပြည်ရဲ့အလုတ်လက်မဲ့အရေးအတွက်ဟာလူ16တန်းနဲ့ညီမျှတဲ့30ရာခိုင်နှုန်းအထိခုန်တက်သွားခဲ့တယ်လို့ဆိုပါတယ်ဒီနှစ်ကုန်ပိုင်းမှာတော့အလုတ်လက်မဲ့အရေးအတွက်2တန်းလောက်ထပ်တိုးလာနိုင်ခြင်းရှိတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံနဲ့တယံဇာတပေါ်ကျွဲဝပုံချင်းဖြတ်တန်းလာရတဲ့အုတ်ချုပ်သူအစိုးရစနစ်ချင်းအလားတရန်တူတဲ့နိုင်ဂျီးရီးယားနိုင်ငံရဲ့လက်ရှိအလုတ်လက်မဲ့အရေးအတွက်များပြားနေမှုအကြောင်းကိုတော့အဘူဂျာမြို့ကနေပြီးတော့ VOA သတင်းတောက်တမိုသီအိုဘီဇူသတင်းပေးပို့ထားတာကိုအခြေခံပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်စီစဉ်တင်ဆက်ထားတာနားဆင်ပါရှင်
2019ခုနှစ်ကထုတ်ပြန်ထားတဲ့စီးရင်စရာတွေအရနိုင်ဂျီးရီးယားနိုင်ငံရဲ့လူဦးရေဟာတန်190ကျော်ရှိပါတယ်။နိုင်ဂျီးရီးယားဟာကမ္ဘာမှာနံပါတ်30မြောက် GDP အများဆုံးနိုင်ငံဖြစ်ပြီးစီးပွားအင်အားအရ23ခုမြောက်အကြီးဆုံးနိုင်ငံလည်းဖြစ်ပါတယ်။အာဖရိကတိုက်မှာတော့လူဦးရေအရရောစီးပွားအင်အားအရပါအကြီးဆုံးနိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားရဲ့အဓိကပြည်ပပုဂ္ဂိုလ်ဟာရေနံနဲ့ရေနံထွက်ကုန်ပစ္စည်းတွေဖြစ်ပေမဲ့တခြားစိုက်ပျိုးရေးကဏ္ဍကထွက်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်။နိုင်ဂျီးရီးယားရဲ့ GDP ဟာ2006ခုနှစ်ကနေ2016ခုနှစ်တွင်9.9%ခန့်နှုန်းကနေအများဆုံး800%ခန့်နှုန်းအထိတက်ခဲ့ဘူးပေမဲ့2016ခုနှစ်နောက်ပိုင်းမှာတော့ကမ္ဘာရေနံစည်းတွေထိုးကျသွားတာကြောင့်တိုင်းပြည်ရဲ့ GDP ဟာလည်းအနုလက္ခဏာပြတဲ့အထိကျဆင်းခဲ့ပါတယ်။လက်ရှိနိုင်ဂျီးရီးယားမှာကြုံတွေ့နေရတဲ့စီးပွားရေးကျဆင်းမှုနဲ့အလုပ်လက်မဲ့များပြားလာနေခြင်းဟာအဲ့ဒီရဲ့အကျိုးဆက်တွေလည်းဖြစ်နိုင်ပါတယ်။တိုင်းပြည်စီးပွားရေးအခြေအနေကဆက်ရနိုင်ခြင်းစနစ်အရမ်းမှရှိခဲ့တာကြောင့်အုတ်ချုပ်တဲ့အစိုးရပုံစံချင်းမြန်မာနိုင်ငံနဲ့လည်းအတော်လေးတူညီတဲ့နိုင်ငံဖြစ်ပါတယ်။ကဆက်ရနာသိပ်ပြီးတဲ့နောက်ပိုင်းရတအတွင်ဆောင်တဲ့အာဏာရှင်အစိုးရကတမန်ကြီးကိုအုတ်ချုပ်ခဲ့တဲ့ပုံစံချင်းလည်းတူညီကြပါတယ်။မြန်မာနိုင်ငံမှာဥနေဝင်ဥဆောင်တဲ့စစ်တပ်က1962ခုနှစ်မှာအာဏာသိမ်းခဲ့ပြီး1988ခုနှစ်ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြကြတဲ့ရှစ်လေးလုံးလူမှုအရေးတော်ပုံကြီးကိုဖြိုခွင်းပြီးစစ်တပ်ကနောက်တစ်ကြော်အာနာပြန်သိမ်းလိုက်တာဟာ2010ခုနှစ်မှာသမ္မတဦးသိန်းစေဦးဆောင်တဲ့အရသာတစ်ပိုင်းအစိုးရတက်လာတဲ့အထိပါဒါကြောင့်မြန်မာနိုင်ငံဟာ1962ခုနှစ်ကနေ2010ခုနှစ်အထိစစ်အာဏာရှင်ဒါမှမဟုတ်စစ်အာဏာရှင်အငွေ့အသက်မကင်းတဲ့အစိုးရတွေလက်အောက်မှာရှိနေခဲ့တယ်လို့ဆိုရင်မမားနိုင်ပါဘူးအလားတူပဲနိုင်ဂျီးရီးယားနိုင်ငံဟာလည်း1966ခုနှစ်ကနေ1996ခုနှစ်အထိစစ်အာဏာရှင်အစိုးရအဆက်ဆက်အောက်မှာရှိနေခဲ့တာပါအနောက်အာဖရိကတိုက်မှာတည်ရှိပြီးအိုပက်အဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့နိုင်ဂျီးရီးယားဟာမြန်မာနိုင်ငံလိုပဲတယံဇာတနဲ့တွင်းထွက်ပစ္စည်းပေါ်ကျော်ဝပေမဲ့တိုင်းပြည်အုပ်ချုပ်တဲ့အစိုးရစနစ်တွေမကောင်းတာကြောင့်နိုင်ငံစလုံးကပြည်သူတွေဟာဆယ်စုနှစ်ပေါင်းများစွာဆင်းရဲဒွန်းထဲမှာနေလာခဲ့ကြရတာပါနိုင်ဂျီးရီးယားနဲ့မြန်မာနိုင်ငံအကြားတူညီတဲ့နောက်ထပ်အချက်တစ်ခုကတော့မတူညီတဲ့ဘာသာတရားနဲ့လူမျိုးစုတွေအတူရှင်တွဲနေထိုင်ကြတာဖြစ်ပါတယ်ဒါကြောင့်လည်းအခါအားလျော်စွာလူမျိုးရေးပဋိပက္ခဘာသာရေးပဋိပက္ခတွေဖြစ်ပွားလေးရှိပါတယ်နိုင်ဂျီးရီးယားရဲ့စီးပွားရေးဟာမြန်မာနိုင်ငံလိုပဲအကျင့်ပြတ်ခြားစားမှုတွေလွန်မှုတဲ့စစ်အာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်း40လောက်ဖြတ်တန်းခဲ့ရတာကြောင့်အခုချိန်မှာပြန်နလန်မထူနိုင်သေးပါဘူး။ဒါကြောင့်လည်းတိုင်းပြည်အလုပ်လက်မဲ့အရေးအတွက်ဟာ30ရာခိုင်နှုန်းလောက်အထိထိုးတက်လာခဲ့တာပါ။ကျွန်တ Josh Okere lo phwa ya pi 6 ni shi la bi phi bi me akhu chain thi alou ma ya nai de de tu ri atwet do di kin kana ni ha a thauk ku pyu se ma mho paw da chang le tu ha ma ne mon lin na ne alou sha thwet ya de lo Josh Okere ga pyo ba de
you set out from your house in the morning not knowing where you're going to you're just
having a thing ni ya yau yin do ta khu khu twei ma bae so de myo lin jet ko yin ma pai bi bae ko yau lo bae ko paw me man ma ti bae ma nak ga ni sa bi do
Nigeria Nanga Lulam a Yedraha, Louis Sachal Tan and Yimare, Tonze Yakanon Tishi Jong, Suyaga Tobian, King Anima, Popia Tabi, Dinikum Baima, Lulam Uye, Nauta Natanla, Tatulan and Elo Subare. Tabi met Nigeria Louis, Suzu Bounye, Lizzie Yakanolaha, a chimby Lucijaram, Hopulu Subare, Nigeria Lulam Biatanaha, Tananga Longo, Tiga Nijong, Sibai Pinyashin, Eze Unye Perega Piobare.
It's also a question of the policy choices you make in your trade policy, in your labor policy, in your industrial policy, even in your education policy.
Ah, so ya ga chama jin tou ni de kondwe policy, alo thama san ya policy, sat mu lo ngan pinya yi chama yi, ai policy a long do ye ajo set de phit par de. Da ga khmya ye si bwa yi policy a paw lu du ga blaw thi yong ji mu shi de le so da ne, ko tai mi twen ma thau lo de khmya ye kon pi si ne won sa mu lo ngan ni ga ရေ အသွေး ဘယ်လောက် ကောင်းမွန်တယ် လဲ ဆိုတဲ့ အချက် တွေ ကို ပြသ နေတာ လည်း ဖြစ် ပါတယ် အစိုးရ ဟာ စီးပွားရေး policy တွေ ကို လုံးဝ နားမလည် ဘူး ဆိုတာ တွေ ကို ပြသ နေတာ လည်း ဖြစ် ပါတယ်
Nigeria နိုင်ငံ က လူ ဦးရေ 88 တန်း ဟာ အလွန် အလွန် ဆင်းရဲ နှောင့် ပါတဲ့ အခြေ အနေ နဲ့ ရင် ဆိုင် နေ ရတာ ကြောင့် အရင် က ဆင်းရဲ နှောင့် ပါတဲ့ လူ ဦးရေ အများဆုံး ဖြစ်တဲ့ အိန္ဒိယ နိုင်ငံ ကို ကျော် လွန် ပြီး ကမ္ဘာ နံပါတ် 1 ဆင်းရဲ နှောင့် ပါမှု အများဆုံး နိုင်ငံ အဆင့် ကို ရောက် သွား တဲ့ အကြောင်း Washington အခြေ site Broken Institute သုတေသန အဖွဲ့ က ပြော ထား ပါတယ် ဒါကြောင့်လဲဖေဖော်ဝါရီလမှာကျင်းပဖို့ရှိနေတဲ့နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲမှာအလုပ်လက်မဲ့နဲ့ဆင်းရဲနှောင့်ပါမှုကိစ္စတွေဟာနိုင်ငံရေးသမားတွေအဓိကမဲဆွယ်စီးယုံကြမယ်အကြောင်းအရာတွေဖြစ်လာနိုင်ပါတယ်ဒါပေမဲ့လဲစီးပွားရေး policy အသစ်တွေချပြပြီးမဲဆွယ်စီးယုံကြလိမ့်မယ်လို့သူ့အနေနဲ့မြူဆကြောင်းနိုင်ငံရေးသုတေသီတဦးဖြစ်သူ Landre Osho ကပြောပါတယ
် Those who are watchers of Nigerian economy will have noticed that the economy has been fixated for a while. You know, we have a very
Nigeria Nangaya Sibwaiha Ponte Gajat the Web Chinese Surau, Sangji Nijadri along three Tami Javalime. General Nigeria, my two Jajet Husia, Araga Balesra, Yuka when Nilayin, Tami Sibwaya Isadora Pibare.
Nipon Tonsela, Sibwa Jaga, Sake Birenau, Tami Sibwaha, Pigare Satimala Adwin, and Nenge Pianle Umolagabare, Tabime, Lolemene, Sien Nompa Muri, Miabiani Dagaro, Pianbi Nalam Matula Debau. Leshi Dwani de no Lakana Sane Siwai Chinigane Yon Twan and Bodre, Nigeria Soya and Inet Tenico, a little gang bow, lay down like Pandipia Mapibare. Dajon left February La Yuka Bema and Nayare do Dre, Dikesaha, Eyama, Sinko Muji Pilanemare. The Yuka Bema Diga Shimbian Jame, Padi Jinikugaro, Leshi Anaya People's Democratic Party, PDP Ne, All Progressive Congress, APC Party Ru Pichabare. The Padi Jinakugo goes up Bujare, Tamara Lanugaro, PDP Party Gat. Leshi Tamara, Muhammadu Buhari ne, Ataikan, APC Padiga, Dutamara Hound Upitu, Atiku Abu Bakaru Pichabare, Yuka Puema Anayare Duha, Natan de Seko Gune, Mala Nasekue Nema, Tamara de Pi, Chantesa, Chainsuyama Pibareka.
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းဒီမှာတလှည့်ပြန်လည်ထုတ်လွှင့်ပေးတော့မှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့မဆုမြတ်မိုးစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါမြန်မာပရိသတ်အပါအဝင် Pokemon Go ပရိသတ်တွေအတွက်ထရိနာဘတ်ဒယ်ဆိုတဲ့ဖီချာအသစ်ထွက်လာတော့မှာဖြစ်ပါတယ်ကိုယ့်ရဲ့ပိုကီမွန်အကောင့်လေးတွေကိုကိုသိတဲ့ဂိမ်းမာရဲ့အကောင့်လေးငယ်လေးတွေနဲ့ရင်ဆိုင်တိုက်နိုင်တော့မှာပါထရိနာဘတ်ဒယ်ရဲ့ထူးခြားချက်တွေကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးထားတာနားဆင်ပါရှင်
Pokemon Go game male ko ti de game ma ye account ni ne yin sai tai lo ya ro me trainer battle so re feature a tit thwat la ro me de ko da nyu yi Pokemon Go praitat bi ro tot tot ko sai win za ni ja bi
a lu de kaung ne de kaung yin sai tai lo ya aw lo me lo game software twin ne niatic company ga pyo tha ra be tot tot ja ni bi ma su ya mo a khu ma de ke thwat la ro ma myo ni ja ye du ri daw mo law bi
ဒီဇင်ဘာလဇန်ပိုင်းတော့ကတော့ Niantic ကဒီ Trainer Battle Feature အသစ်မှာဘာတွေပါမလဲဆိုတာတချို့အသေးစိတ်ကို Twitter ပေါ်ကနေကြေညာခဲ့တယ်။2018ခုနှစ်မကုန်ခင်တော့ဒီကမ္ဘာလုံးကပြည်သက်တွေအတွက်ထွက်လာမှာပါ။လက်ရှိကစားလို့ရတဲ့ဒီ Gym နဲ့ Raid Battle Feature တွေထက်ကို Trainer Battle Feature မှာထူတာကတော့ကိုယ့်ရဲ့ Pokemon အကောင့်လေးတွေကိုတခြား Pokemon အကောင့်တွေနဲ့ချနိုင်အောင်တတ်မှတ်ထားတဲ့နေရာတွေမှာလိုက်ရှာနေကြမလို့ဘူး။ကိုတည်တဲ့တခြား Pokemon Go gamer နဲ့ချိန်ပြီးတော့ချလို့ရတယ်။အဲ့လိုအကောင့်လေးတွေရင်ဆိုင်တိုက်တဲ့အခါမှာလည်းပွဲတစ်ပွဲကို၄မိနစ်အချိန်ပေးထားတယ်။ gamer တယောက်ကို Pokemon အကောင့်၃ကောင်စီသုံးလို့ရတယ်။ကိုယ့်ရဲ့ Pokemon ကိုလည်းဘလောက်ပါဝါနဲ့ချကျင်လဲဆိုတာကို Grade ရဲ့ Ultra ရဲ့ Master ရဲ့ဆိုပြီးတော့မှအဆင့်၃ဆင့်နဲ့ရွေးလို့ရတယ်။ပြိုင်ဘက်အကောင့်နဲ့ဒီလက်ရည်ညီနေအောင်လို့မကစားခင်တည်းက gamer တယောက်နဲ့တယောက်လိုချင်တဲ့ပါဝါကြိုညှိပြီးတော့သဘောတူဖို့တော့လိုပါတယ်။ကိုသားညုံပြောသလိုပဲဒီ trainer battle feature အသစ်ထွက်လာဖို့အတွက် Pokemon Go ပြည်သက်တွေစောင့်နေတာကြားပြီးလို့ gamer တွေ online ပေါ်မှာစူးစီးရာ fandom ရဲ့ဒီ editor Tom Regan ကပြောပါတယ
် Pokemon's always been about training, trading and battling and they finally introduced trading earlier this year which was huge and now battling's here so I think people have been waiting a lot
Pokemon မှာကအကောင့်လေးတွေကိုလေ့ကျင့်ပေးတာဒီကောင်နဲ့ဒီကောင်ရင်ဆိုင်တက်ကြတာအကောင့်တွေအလဲအလှယ်လုပ်ကြတာကအဓိကပါ2018နှစ်စမ်းပိုင်းတုန်းကအကောင့်တွေလဲနိုင်တဲ့ feature ထွက်လာတော့တော်တော်လူကြိုက်များခဲ့ပါတယ်အခုဆိုတကောင်နဲ့တကောင်စိန်ခေါ်ပြီးတော့ချလို့ရသွားပါပြီအဲ့လိုချနိုင်အောင်ပေးသက်တွေတော်တော်ကြာကြာကလေးကစောင့်နေကြတယ်လို့ကျွန်တော်တို့ထင်ပါတယ
် Pokemon Go game က2016 July မှာစထွက်ခဲ့တာပါ augmented reality သုံးပြီးတော့မှအပြင်မှာတကယ်ရှိတဲ့အရာတွေကို smartphone တွေက game app ပေါ်မှာပေါ်အောင်လှုပ်ထားတဲ့ game ထွက်လာတော့မြန်မာနိုင်ငံအပါအဝင်ဒီကမ္ဘာလုံးမှာအသစ်အဆန်းဖြစ်ပြီးတော့လိုက်ကစားကြတာ Pokemon အကောင့်တွေကိုလိုက်ဖမ်းလို့ကားတိုက်မိတဲ့ gamer ယူမလားချော်လဲတဲ့ gamer ယူမလားသတင်းတွေထဲမှာကိုပါရောပဲအခုတော့အဲ့လောက်ကြီးပြောရလောက်အောင်မဟုတ်တော့ပေမဲ့သူပရိသတ်နဲ့သူဆက်ရှိနေတော့အသစ်ထွက်မဲ့ feature ကိုလည်းအားပေးကြလိမ့်မယ်လို့နည်းပညာသစ်တွေနဲ့ပတ်သက်ပြီးတော့ဒီဝေဖန်သုံးသပ်တဲ့ Alpha Company က12 Editor Von Highfield ကဆိုရဲ
The initial buzz around Pokemon has definitely died off but there are still sort of like 5 to 6 million people playing it daily which is not an insignificant amount
Pokemon Go game စထွက်လာတော့ဟိုးလေးတကြောကြောဖြစ်လာအောင်ရေးပန်းစားခဲ့ပေမဲ့အခုအဲ့လောက်မဟုတ်တော့ပါဘူးဒါပေမဲ့တနေ့နေ့ကစားနေကြသူ5တန်း6တန်းလောက်တော့ရှိနေသေးတော့နည်းတဲ့ပမာဏလည်းမဟုတ်ပါဘူးအခုတကောင်နဲ့တကောင်တိုက်လို့ရသွားပြီဆိုရင်သူတို့ကတော့တိတ်သဘောကျကြမှာပါဒီ feature ထွက်လာတာဟာနည်းနည်းနောက်ကျပေမဲ့နောက်ကြကြီးတော့မဟုတ်ပါဘူ
း Trainer Battle feature အသစ်မှာကိုတည်တဲ့ gamer ချင်းချင်း Pokemon အကောင့်တွေတကောင်နဲ့တကောင်ချနိုင်တဲ့နေရာမှာလည်းနှစ်မျိုးရှိတယ်ဗျ Local Battle နဲ့ Remote Trainer Battle ဆိုပြီးတော့နှစ်မျိုးကွာပါတယ် Local ကတော့ gamer နှစ်ယောက်တနေရာထဲမှာရှိနေဖို့လိုပါတယ်ရင်ဆိုင်ချနိုင်ဖို့ကို Smartphone App ရဲ့ Battle Code ကိုပြိုင်ဘက် gamer က scan လုပ်တော့မှပွဲဆလို့ရမှာပါ
Remote battle ကတော့ကိုယ့်ရဲ့ Pokemon Go game app ထဲမှာရှိတဲ့မိတ်ဆွေတကယ်ချင်းစရင် friend list ထဲကဒီ ultra နဲ့ best friend အဆင့်ရှိတဲ့သူတွေနဲ့တနေရာထဲမှာရှိမနေလို့ရှိရင်လည်းအဝေးကနေတစ်ဖက်နဲ့တစ်ဖက်အကောင့်တွေချလို့ရတာပါ။နောက် trainer battle က gym နဲ့ raid battle တွေထက်ကွာတာကကိုယ့်ရဲ့ Pokemon အကောင့်တွေကိုဒုတိယအဆင့် power တိုးပြီးတော့မှဒီ second charge attack လုပ်ခိုင်းလို့ရပါတယ်။တိုက်ခိုက်တဲ့ပုံစံတွေပို့ပြီးတော့လုံးလို့ရသွားတာပေါ့။နောက်ကိုရွေးထားတဲ့အကောင့်၃កောင်ကိုလည်းပြောင်းပြောင်းပြီးတော့မှချခိုင်းလို့ရတယ်။တခုပဲဒီအကောင့်တစ်ကောင်လဲပြီးတိုင်းမှာနောက်တစ်ကောင်နဲ့ထပ်လဲနိုင်ဖို့အတွက်ကစက္ကန့်50ပြန်ဆောက်ရမယ်
။ Niantic ကုမ္ပဏီကတော့ဒီ feature စလုံးကြောဖြစ်နေအောင်လို့အသေးချာအချိန်ယူထွင်ထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်း gamer တွေလက်တွေ့ကစားကြည့်ပြီးတော့လူလာတွေရှိလာရင်လည်းပိုကောင်းအောင်လုပ်သွားမယ်။ game ထဲမှာနောက်ထပ်အသစ်တွေပါလာအောင်လုပ်သွားမယ်လို့ဆိုတယ်မဆုမြတ်မော
။အခုလိုမျိုး battle feature ကိုထည့်ပေးပါလို့ Pokemon Go ပြည်သက်တွေတောင်းဆိုနေတာကြားပြီ။စားထွက်တုံးကားလောက်ဒီ game အကြောင်းကိုမပြောကြတော့တဲ့အချိန်မှာ Niantic ကဒီ gamer တွေကိုပြန်ပြီးတော့ဆွဲဆောင်နိုင်အောင်လုပ်တယ်လို့တချို့ကသုံးသပ်တယ်ကိုသားညုံရ Tom Regan ကတော့ဒီစားထွက်တုံးကားလောက်များခဲ့တဲ့ပြည်သက်ရဖို့တော့အခု battle feature အစ်စ်ကဆွဲဆောင်နိုင်မှာမဟုတ်ဘူးလို့တွက်တယ
် It was a genuine global phenomenon when it first came out I don't think anyone predicted that and I don't think it's ever going to top that again so for many
ပထမစားထွက်တုံးကတော့ဒီကမ္ဘာလုံးမှာပြောစရာဖြစ်လောက်အောင်ကိုကြော်ကြားခဲ့တာပါအဲ့လောက်ကြီးဖြစ်သွားမယ်လို့ဘယ်သူမှချိုးတင်တွက်ထားမယ်လို့ကျွန်တော်မထင်ပါဘူးအဲ့လောက်ဖြစ်တဲ့အခြေအနေမျိုးထပ်ဖြစ်မယ်လို့မထင်ပါဘူးဒါပေမဲ့ Pokemon Go ပိတ်သက်တော်တော်များများအတွက်ကတော့ဒါမျိုးလုပ်လို့ရအောင်စောင့်နေကြတာတော်တော်ကြာပါပြီလောလောဆယ် Pokemon Go game ပြန်ခေတ်စားလာနေပါတယ်အကောင့်တွေအလဲအလှယ်လုပ်နေတာနဲ့ပိုင်တဲ့ဗိုလ်လူဓာတ်တွေလုပ်လို့ရပြီးတဲ့နောက်ပိုင်းဒီ game ကိုကစားသူအများဆုံးအထိရောက်သွားပါတယ်အခုလည်းပဲစိတ်ဝင်စားကစားကြမဲ့သူတွေအများကြီးရှိလာနိုင်ပေမဲ့ပထမစစထွက်ချင်းလောက်တော့များတော့ပဲမထင်ပါဘူ
း Von Highfield ကလည်းအခုမှ Pokemon Go game ကိုစပြီးတော့ကစားလာအောင်အထီးတော့ဒါဆွဲဆောင်နိုင်မှာမလားလို့တန်တရားရှိတယ်
Niantic would like it to be a way to bring more people in. I'm not sure if necessarily will. I mean,
Niantic company ကလူတွေပိုကစားလာအောင်ဆွဲဆောင်နိုင်မဲ့နည်းလမ်းတွေကိုရှာနေတာပါ။အများကြီးကိုထပ်ဆွဲဆောင်နိုင်မလားဆိုတာတော့မသေချာပါဘူး။ Pokemon Go game ကိုလက်ရှိကစားလက်စားရှိသူတွေပိုကစားကြပါလိမ့်မယ်။အရင်ကစားပူးသူတွေအနေနဲ့လည်းတကောင်နဲ့တကောင်ချနိုင်တယ်ဆိုလို့ပြန်ကစားလာနိုင်ကြပါတယ်။ဒါပေမဲ့အခုမှ Pokemon Go game စကစားလာအောင်ဆွဲဆောင်တာမျိုးတော့မဖြစ်နိုင်ပါဘူး။
Niantic company ရဲ့ပြောရဆိုရင် smartphone ပေါ်မှာကစားရတဲ့ Pokemon Go game app စထွက်ခဲ့တဲ့2016ဇူလိုင်လကလေးကအခုချိန်ထိဒီ game app ကို download လုပ်တဲ့အချိန်ပေါင်းတန်း800ကျော်သွားပြီရဲ့မဆူမြမောရဲ့
Pokemon အကောင့်တွေတစ်ဖက်နဲ့တစ်ဖက်တိုက်ကြတဲ့ပွဲမှာအနိုင်ရသူ gamer တယောက်တည်းဖြစ်ပေမဲ့အတူတူကစားတဲ့အတွက်ကြောင့်မဟုတ်လို့ gamer နှစ်ယောက်လုံးကိုစုချတဲ့အနေနဲ့မိတ်ဆွေအဆင့်ကိုတိုးပေးပါတယ်။နောက် Pokemon အကောင့်လေးတွေရဲ့တိုက်ခိုက်ရေးပိုမြင့်လာအောင်လို့ train လုပ်ခွင့်ရမယ်တဲ့ကိုသားညုံရဲ့ Pokemon Go ရဲ့ trainer battle ကိုအခု December လရဲမှစထုတ်ရင်ဒီလောလောဆယ် game ကစားတဲ့အမြင့်ဆုံး level 40ရောက်နေတဲ့သူတွေကိုပဲပထမဆပြီးတော့ကစား권ပေးမယ်။ဒီကမ္ဘာလုံးမှာဒီဝိုင်းကစားကြရင် game server ကြီးမနိုင်မနှင်းဖြစ်မှာဆိုလို့တဲ့။နောက်တော့မှဒီတစ်ဆင့်တခြား gamer တွေကစားလို့ရမယ်လို့ Niantic ကုမ္ပဏီကပြောပါတယ်ရှင
်။ကိုသားညုံကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ blog တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီ blog တွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနေ့နာညတိုင်းမှာတင်ဆက်ပေးနေတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့တတ်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မရေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့စောက်အယောင်နှင့်တင်ရေးခေးထွင်နဲ့လန်နငါမင်းကလေးကျောင်းကိုဝင်ပြီးတော့အားပေးစကားပြောသွားတဲ့တမရဟောင်းကတော်မစ်ရှဲအိုဘားမာဘောလိဝုဒ်တင်မကဟောလိဝုဒ်မှာပါနာမည်ကျော်တဲ့ဘောလိဝုဒ်မင်းသမီးပရိယန်ကာချောပရာရဲ့မင်္ဂလာပွဲဒီလိုကဘာတော်လောက်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်အိန္ဒိယကဘောလိဝုဒ်ရုပ်ရှင်လောကရင်နာမကအမေရိကန်ရုပ်မြင်သံကြားဇလန်ဒရဲတွေမှာပါကြော်ကြားတဲ့သူတစ်ချိန်ကလည်းမဲဆက်ကြဝလာတရဖူစောင်းခဲ့တဲ့မင်းသမီးပရိယန်ကာချောပရာနဲ့အမေရိကန်ပြည်အောင်စုကနာမည်ကြီးအဆိုတော်နိက်ဂျိုနက်စ်တို့ဟာနယူးဒေလီမြို့တော်မှာဒီဇင်ဘာလ4ရက်နေ့ကပဲမင်္ဂလာအိပ်ခံပွဲအကြီးအကျယ်ကျင်းပသွားပါတယ်။ဘောလိဝုဒ်ရဲ့အကျော်မပရိယန်ကာချောပရာကစင်စွဲရောင်အိန္ဒိယဝတ်ဆောင်ရှင်ကိုဝတ်ထားပြီးတော့သူတို့သားနိက်ဂျိုနက်စ်ကတော့အနောက်တိုင်းဝတ်ဆောင်တက်ဆီရိုနတ်ပြာရောင်ကိုဝတ်ထားပါတယ်။မင်္ဂလာအိပ်ခံပွဲကျင်းပရာ Dutch Palace Hotel အပြင်ဘက်မှာဓာတ်ပုံရိုက်ခံတော့သူတို့ဇုံတွေလက်ချင်းတွဲပြီးတော့တယောက်နဲ့တယောက်ပြုံးကြည့်နေတဲ့ပုံကိုရိုက်ခံခဲ့တာပါသူတို့သမီးရဲ့အမေဖြစ်တဲ့ Matthew နောက်တော့သူတို့သားရဲ့မိဘနှစ်ဖာနဲ့အဖွားတို့ပြင်အကိုဖြစ်တဲ့ Joe Jonas နဲ့သူ့ရဲ့ဇနီးလောင်းရုပ်ရှင်မင်းသမီး Sophia Tanner တို့အုပ်စုလိုက်မိသားစုပုံနဲ့ရိုက်ခံခဲ့ပါတယ်သူတို့မင်္ဂလာအိပ်ခံပွဲကိုအိန္ဒိယဝန်ကြီးချုပ် Narendra Modi လည်းတက်ရောက်ခဲ့လို့အိန္ဒိယသတင်းတွေမှာဖော်ပြတာပါတကယ်တမ်းကျတော့သူတို့ကမင်္ဂလာပွဲတွေအများပြားကျင်းပနေတာဖြစ်ပြီးတော့ပြီးခဲ့တဲ့စနေတနင်္ဂနွေကလည်းအိန္ဒိယနိုင်ငံအနောက်ပိုင်းတဲကန္နာရဒေသကဂျပန်မြို့မှာမိသားစုတွေရင်းနှီးတဲ့မိတ်ဆွေပေါင်းစုနေနဲ့မင်္ဂလာပွဲ၃ရက်တန်းကျင်းပခဲ့ပါတယ်။ပထမစနေနေ့မှာမြို့သားတွေကခရီးရန်ထုံတန်းစင်လာရတယောက်နဲ့တယောက်ဂရုဝတ်ခံယူလက်ထပ်ခဲ့ပါတယ်။တနင်္ဂနွေနေ့မှာသူတို့ကဟိန်းနူရိုးရာအခမ်းအနားနဲ့ကျင်းပပြီးတော့အဲဒီ၃ရက်ကြာမင်္ဂလာပွဲမှာတော့ခရစ်ကတ်ပြိုင်ပွဲတွေဘောလိဝုဒ်တချင်းနဲ့အကတွေပါဝင်ပါတယ်။သူရဲ့မင်္ဂလာပွဲကြောင့်မဟန်ဒီထုံးစံစင်နမှုရဲ့ဓာတ်ပုံတွေကိုလည်းဆိုရှယ်မီဒီယာစာမျက်နှာတွေမှာတွေ့နိုင်ပါတယ်။အဲ့မှာသူတို့သမီးရဲ့လက်ကိုဒန်းဆိုးတာတွေ့ခဲ့ရပါတယ်။သူတို့မင်္ဂလာပွဲပြုလုပ်တဲ့ Umaid Bahawan နန်းတော်ကလည်းအဲ့မျိုးကဂျော့ဒ်ဘာတော်ဝင်မိသားစုရဲ့နေဖြစ်ပြီးတော့ကိုပိုင်လူနေအိမ်တွေထဲမှာကပေါင်းမှာ6ခုမြောက်အကြီးဆုံးအိမ်တော်ရာကြီးဖြစ်ပါတယ်။မင်းသမီးပရိယန်ကာချောပရာနဲ့နစ်ဂျိုနက်စ်တို့မှာပရိယန်ကာကအသက်36နှစ်နစ်ကအသက်26နှစ်ဆိုတော့အသက်10နှစ်လောက်ကွာပြီးတော့သူတို့ကဒီနှစ်ဆောက်မှာပဲအော်စကာဆုပေးပွဲအပြီးပါတီမှာစပွဲတွေ့ခဲ့ကြတာပါ။မဲဆက်ကြော်လာဆုကို2009နှစ်ကရရှိခဲ့တဲ့ပရိယန်ကာချောပရာကအမေရိကန် ABC ရုပ်သံလိုက်ရဲ့အမေရိကန်ထောင်လန်ရေးရုပ်ရှင်ကွန်ဒီကိုဇလန်တွေရဲ့ဇက်လိုက်မင်းသမီးဖြစ်ပြီးတော့နာမည်ကျော်အနောက်တိုင်းရုပ်ရှင်တွေမှာသူ့ကိုတွေ့ရတာပါလေ။သူ့ရဲ့အမျိုးသားနစ်ဂျိုနက်စ်ကတော့သူ့ရဲ့ညီအစ်ကိုနှစ်ယောက်နဲ့ပေါင်းပြီးတော့ဖွဲ့ထားတဲ့ဂျိုနက်စ်ဘရာသာဂီတာအဖွဲ့နဲ့2005ခုနှစ်မှာစပြီးတော့အောင်မြင်ခဲ့တာဖြစ်ပါလေ။သူရဲ့အဖွဲကတော့2013ခုနှစ်မှာနားလိုက်ကြပါရှင့် အမေရိကန်သမ္မတအိုဘားမားရဲ့ဇနီးမီရှဲအိုဘားမားဟာပညာရေးမြင့်တင်မှုအစီအစဉ်နဲ့လန်ဒန်မြို့တော်ကမိန်ကလေးအကြောင်းကိုဒီဇင်ဘာလ3ရက်နေ့ကဝင်ရောက်သွားခဲ့တာမလို့သူ့ရဲ့ပထမဦးဆုံးတစ်ခေါက်ရောက်ခဲ့ပြီးတဲ့နောက်ကိုနှစ်အကြာမှာအဲဒီကိုဒုတိယအကြိမ်ရောက်သွားတာဖြစ်ပါတယ်။သူအခုလိုမျိုးမိန်ကလေးတွေရဲ့ပညာရေးအတွက်အလေးထားပြီးဆောင်ရွက်ဖြစ်အောင်လို့အားပေးရာရောက်ခဲ့တဲ့ဒီမိန်ပင်ငယ်လေးတွေကိုကျေးဇူးတင်ပါအကြောင်းလန်ဒန်မြို့တော်ကအလစ်ဇဘက်ကရက်တ်အန်ဒါဆန်ကျောင်းမှာမိန်ကွန်းပြောသွားပါတယ်။
Thank you all for that. Thanks for giving me that. Doing exactly what I knew you'd be doing. So I'm so incredibly proud of all of you.
ကြိုးစားရင်ဘာမှမဖြစ်နိုင်ဘူး။လုံးနိုင်စွမ်းရှိတယ်ဆိုတာယုံကြည်ထားကြဖို့ကျောင်းသူလေးတွေကိုတိုက်တွန်းသွားပြီးတော့ကောလိပ်ကျောင်းနေတက္ကသိုလ်တွေအနေနဲ့လည်းမတက်နိုင်တဲ့မိသားစုတွေကပေါက်ဖွားလာတဲ့ကလေးတွေပို့ပြီးတော့သူတို့ကျောင်းနေမှာပညာသင်ကြားခွင့်ရရည်လုပ်ပေးဖို့ကိုလည်းတောင်းဆိုသွားခဲ့ပါတယ်။မီရှဲအိုဘားမားရဲ့အထုပ်ပတ်တီစာအုပ်ကတော့သူငယ်ငယ်ရှီကာဂိုမြို့တောင်ပိုင်းမှာကြီးပြင်းခဲ့တဲ့အချိန်ကစလို့အိမ်ပြီးတော့သမရဆန်ကိုပထမဦးဆုံးလူမဲသမရကတော်ဖြစ်နေရောက်ပြီးတော့တမင်းနှစ်ယောက်အမေဘဝဖြတ်တန်းရဖို့မျိုးစုံကိုရေးသားပြီးဖော်ပြထားတာဖြစ်ပါလိမ့်ရှင
် Hey y'all friend I got to tell you something Oh yeah I want to be I want to be I want to be a celebrity yeah
ဒီတက်ရောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုတ်ရော့အတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုံမြင့်တန်ကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright.
မရေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့ကျမ်းမာရေးဆိုင်ရာမဂ္ဂဇင်းအက်ဒီတာချုပ်ကိုသူရိန်လှိုင်ဝင်းရဲ့ယုံကြည်ရာကိုနားဆင်ကြရအောင်ပါရှင်။မမိုးဖြူကစီစဉ်တင်ဆက်ထားပါရစေ
။အားလုံးပဲမင်္ဂလာပါ။ကျွန်တော်အလုပ်လုပ်ခဲ့တဲ့တက်တန်း၈နှစ်ကျော်အတွင်းမှာစီမံခန့်ခွဲမှုနေရာမှာနေခဲ့တဲ့တောက်လျှောက်ပေါ့နော်ကျွန်တော်ထားရှိခဲ့တဲ့စိတ်နေစိတ်ထားနဲ့ကျွန်တော်အလုပ်လုပ်တဲ့ပုံစံကိုအားလုံးအတွက်တခုခုများရနိုင်မလားဆိုရင်မျှော်လင့်ချက်နဲ့ကျွန်တော်ပြပြပေးမှာပါပထမဆုံးတစ်ချက်ကတော့ဗာလဲဆိုတော့ကိုဘယ်နေရာတော်လဲဆိုတာအချိန်ပေးပြီးတော့စဉ်းစားကြည့်ကြည့်ပါတချို့တွေကကျတော့လူများနဲ့စကားပြောဆိုတဲ့နေရာမှာတော်တယ်တချို့တွေကကျတော့တယောက်တည်းတွေးခွာတဲ့နေရာမှာတော်တယ်အဲ့တော့ကိုလှုပ်လှုပ်တဲ့အခါမှာကိုရဲ့တော်တဲ့နေရာနဲ့ကိုင်ညီနေမှာအဲ့အလုတ်လုတ်တော့အောင်မြင်နိုင်ပါလိမ့်မယ်မဟုတ်ဘူးဆိုရင်တော့အဲ့အလုတ်ကပြင်းလျာအရန်ကောင်းလိမ့်မယ်ဥပမာအဖြစ်လူများနဲ့စကားပြောရတယ်ပြောတဲ့သူတယောက်ကရုံးမှာထိုင်ပြီးတော့အလုတ်လုတ်ရတဲ့ဟာကိုလုံနေပြီဆိုရင်သူ့အတွက်ဘလို့မှမပြောနိုင်တော့အဲ့အတွက်ကြောင့်မလို့ပထမဦးဆုံးကတော့ကိုနဲ့ကိုရဲ့တော်တဲ့နေရာကိုစဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုယုံကြည်တဲ့အရာအတွက်ပဲလှုပ်လှုပ်ပါကိုမယုံကြည်တဲ့အရာတစ်ခုအတွက်အလုတ်လုတ်တဲ့အခါမှာအဲ့ဒီအတွက်ဖွင့်မျိုးဖို့အတွက်ကျွန်တော်ရဲခင်းအရန်ခဲရင်ပါတယ်အဓိကပြဿနာကတော့ကိုကိုရိုင်းမယုံကြည်ရဲ့ကိုကိုရိုင်းသုံးမယ်လို့မယုံကြည်တဲ့အရာတစ်ခုကိုတခြားသူသုံးလောင်ဘလို့မျိုးကျွန်တော်တို့ကရောင်းချမလဲကိုကိုရိုင်းမယုံကြည်တဲ့အတွေးခေါ်တစ်ခုကိုတခြားလူလက်ခံလောင်ကျွန်တော်တို့ကဘလို့လုပ်မလဲအဲ့အတွက်ကြောင့်မလို့ရန်ခဲရင်ပါတယ်ကိုယုံကြည်တဲ့အရာအတွက်ပဲအလုတ်လုတ်တာကပူပြီးတော့အောင်မြင်နိုင်ချေပူများပါတယ်နောက်ထပ်တစ်ခုကတော့အလုတ်အတွက်ကောင်းမှုအလုတ်လုတ်ပါအထက်လူကြီးအတွက်မလုတ်မလုတ်ပါနဲ့ကျွန်တော်တို့တွေမှားယွင်းနေတဲ့တစ်ချက်ကဘာလဲဆိုတော့အလုတ်ဆိုတာအထက်လူကြီးပဲလို့ကျွန်တော်တွေးတဲ့တစ်ချက်ပါပဲအထက်လူကြီးကအထက်လူကြီးအလုတ်ကအလုတ်ပါပဲတခါတလေမှာအထက်လူကြီးမှားနေတာလည်းရှိနိုင်ပါတယ်ကျွန်တော်တို့ကအထက်လူကြီးပြောသမျှကိုအမြဲတမ်းပဲလက်ဟိုပါသူပါပြပြဆိုရင်ကျွန်တော်တို့ကအလုတ်ကိုမေ့ဝါတက်ပါတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအလုတ်နဲ့အထက်လူကြီးကိုခွဲပြီးတော့ကြည့်ရပါအလုတ်အတွက်ပဲကောင်းမှုအတွက်ကျွန်တော်တို့ဥတီချက်ထားပါအထက်လူကြီးကိုသဘောကျပါစီဆိုတဲ့ပုံစံမျိုးနဲ့ဥတီချက်မထားပါနဲ့အဲ့ဒါကပဲကိုယ်ပို့ပြီးမြင့်မာတဲ့ဘဝကိုရောက်ရှိစေနိုင်ပါတယ်နောက်ထပ်တစ်ချက်ကတော့တက်တာတဲ့အလုတ်ကိုမမျှော်လင့်ပါနဲ့လူတိုင်းကတက်တာတာကိုကြိုက်ပါတယ်လူတိုင်းက comfortable ဖြစ်တယ်အေးစေးနေရတာကိုကြိုက်ပါတယ်ဒါပေမဲ့စဉ်းစားကြည့်ကြည့်ပါအလုံငန်းငွေတစ်ခုကအရင်အလုံးလုံးနေရပြီဆိုရင်ဘယ်သူတက်တာမရှိပါဘူးဒါပေမဲ့အဲ့လိုမျိုးတက်တာနေပြီဆိုကလေးကကိုကချောင်းထိုးခံနေရပြီကိုကချောင်းထဲမှာရောက်နေပြီဆိုတော့စဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုကိုအကဲဖြစ်ပါတန်ကြီးတောင်းပါတန်ကြီးတောင်းပြီဆိုရင်လဲကိုအဲ့တန်ရတန်ကြီးအတိုင်းပြန်မပေးနိုင်ဘူးဆိုရှက်စရာကောင်းတယ်ဆိုတော့သတိရကျွန်တော်တို့ကဘာလဲဆိုတော့
ဒီရင်ထဲမှာမကျေမနက်တွေဖြစ်နေတယ်။ဘာလဲဆိုတော့ငါ့ကိုတန်ရတန်ချင်းမပေးဘူး။ငါ့ကိုတန်ရတန်ချင်းမရဘူးဆိုတော့ခံစားချက်တွေဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်အလုံးမှာလည်းအဲ့ဒီဟာကထိခိုက်တယ်ပေါ့နော်။ကျွန်တော်တို့အဲ့လိုမျိုးမဖြစ်စေဘဲနဲ့ကိုယ့်ရဲ့တန်ရတန်ချင်းကိုအခဲဖြတ်ပြီးတော့တောင်းဖို့အတွက်မရှက်ပါနဲ့မကြောက်ပါနဲ့။ဒါပေမဲ့အဲ့လိုမျိုးရပြီဆိုရင်လည်းကိုယ့်ဘက်ကနေပြီးတော့ပြန်ပေးဖို့ဆိုတော့လည်းမမေ့ပါနဲ့။နောက်တစ်ချက်ကတော့ဘာလဲဆိုတော့ကိုလိုချင်တာကိုပဲကိုပေးချင်တာကိုပဲမစဉ်းစားပါနဲ့။သူဘာလိုချင်တာလဲကိုစဉ်းစားပါ။ဒါက marketing ရဲ့သဘောပဲ။ကျွန်တော်တို့ကအယောင်ပိုင်အယောင်တယောက်ဖြစ်လာပြီဆိုရင်ကျွန်တော်တို့ကဝယ်ယူသူတယောက်ရဲ့ခံစားချက်ကိုမေ့ပါတယ်တကယ်တမ်းမှာကျတော့ဝယ်ယူသူတယောက်ကဘယ်လိုတွေးလဲဆိုတဲ့ခံစားချက်ကိုကျွန်တော်မမေ့မှတာကျွန်တော်တို့အယောင်နေရာမှာကျွန်တော်တို့အောင်မြင်နိုင်ပါလိမ့်မယ်နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုတော့အလုပ်ငန်းဝင်လုပ်တဲ့အခါမှာဘယ်အလုပ်မှာပဲဖြစ်ဖြစ်အားလုံးကျေနပ်ဖို့မမျှော်လင့်ပါနဲ့ကျွန်တော်တို့ကအရွေးတစ်ခုကိုတွားနေပြီဆိုရင်တစ်ခုခုကိုတွန်းအားပေးနေပြီဆိုရင်အဲ့ဒီဟာကိုမကြိုက်တဲ့သူတွေဆိုတော့ရှိနေမှာပဲဒါပေမဲ့အလုပ်ငန်းဝင်ထဲမှာအားလုံးကျေနပ်ဖို့မျှော်လင့်ခြင်းကကျွန်တော်တို့အတွက်ကိုယ့်ကိုယ်ကိုပင်ပန်းဖို့ပဲဖြစ်လာပါတယ်အဲ့ဒီအတွက်ကြောင့်ကိုယ့်ကိုမကျေနပ်တဲ့သူတွေရှိရင်လည်းရှိပါသည်ကိုယ့်ကိုမကြိုက်တဲ့သူတွေရှိရင်လည်းရှိပါသည်ကျွန်တော်တို့မှန်ကန်တဲ့ယုံကြည်တဲ့လမ်းကိုတွားနေတဲ့လမ်းမှာဘယ်သူမှကိုယ့်ရဲ့အတားအဆီးမဖြစ်ဖြစ်ပါစေနဲ့ဘယ်သူအားလုံးဆဆရရကျင်းနှက်ဖို့မမျှော်လင့်ပါနဲ့ဒါကတော့ကျွန်တော်အလုပ်လုပ်တဲ့အခါမှာထားရှိတဲ့စိတ်နေစိတ်ထားတွေပါတစ်ခုခုအကျိုးရှိစေနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်နားထောင်ပြီးခဲ့တဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင
်။ American ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကရင်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကရင်လို့ခြင်းတဲ့ဆိုရင်VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကတလှည့်ကြီးညာပေးပါအောင်ရှင
် Twitter လူမှုကွန်ရက်ရဲ့အမှုဆောင်အရာရှိချုပ် Jack Dorsey ဟာမြန်မာနိုင်ငံမှာဝိပဿနာတရားထိုင်ခဲ့ပြီးတဲ့နောက်မြန်မာပြည်ကိုတွားရောက်ကြဖို့တိုက်တွန်းခဲ့တဲ့အပေါ်အတော်လေးပြင်းပြင်းထန်ထန်ဝေဖန်ခံနေရပါတယ်တူတူတိတ်တိတ်နဲ့မြန်မာနိုင်ငံသွားခဲ့တဲ့သူခီးစဉ်အကြောင်းကို Jack Dorsey က Twitter လူမှုကွန်ရက်ပေါ်မှာပဲတနင်္ဂနွေနေ့တုန်းကရေးသားခဲ့တာမှာမြန်မာနိုင်ငံဟာအင်မတန်လှပပြီးတော့သွားရောက်လဲပတ်ဖို့ကောင်းတဲ့နေရာမဟုတ်သွားလဲချဖို့တိုက်တွန်းခဲ့တယ်လို့သူမြန်မာနိုင်ငံမှာရှိနေစဉ်ဒီသွားရောက်ကျင့်ကြံခဲ့တဲ့ဗုဒ္ဓဘာသာဝိပဿနာကျင့်စဉ်ရဲ့အကျိုးကျေးဇူးတွေကိုပါချီးမွမ်းရေးသားထားပါတယ်ဒါပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတဲ့အခြေအနေကြောင့်အာယုံဆိုင်ခံနေရတဲ့မြန်မာနိုင်ငံတခါဒီအထူးသဖြင့်လူခွေရေးချိုးဖောက်မှုတွေရှိနေတယ်လို့ဝေဖန်ခံနေရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့ရေးသားချက်တွေထဲမှာဒီအကြောင်းတွေမပြောတဲ့အပေါ်မှာတော့လူခွေရေးလှုပ်ရှားသူတော်တော်များများနဲ့နိုင်ငံတကာသတင်းသမားတချို့ကပြန်လည်မှတ်ချက်ပြုဝေဖန်နေပါတယ် Jack Dorsey ရဲ့ Twitter ပေါ်မှာရေးသားချက်တွေဟာဒီတာဝန်မဲ့လွန်းနေဆိုပြီးတော့ Twitter သုံးဆွဲသူတချို့ကဝေဖန်ပါတယ်တချို့ကလည်း Jack Dorsey ဘက်ကသူ့ခရီးစဉ်နဲ့သူ့အတွေ့အကြုံကိုသာရေးသားခဲ့တာဖြစ်ပြီးတော့နိုင်ငံရေးမပါဘူးလို့တုံ့ပြန်ရေးကြပါတယ် Twitter ဘက်ကတော့ဒီလိုမျိုးဝေဖန်ချက်တွေအပေါ်မှာအခုအချိန်ထိတစုံတရာတုံ့ပြန်တာမရှိသေးပါဘူးကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကဆိုးွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်နဲ့နေကြားဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့ဒီကနေ့ကြေညာချက်ထုတ်ခဲ့ပါတယ်။အရေးယူကန့်သတ်ခံထားရသူစီးရင်ဝင်တွေကိုလည်းအမြဲမပြတ်စောင့်ကြည့်သုံးသပ်သွားမယ်လို့ဥရောပကောင်စီရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei နည်းပညာကုမ္ပဏီရဲ့ဗဏ္ဍာရေးဆိုင်ရာအကြီးအကဲကိုဒီကနေ့ရုံးထုတ်တဲ့အခါမှာသူ့ကိုအာမခံပေးတဲ့မတင်ကြားနာဆုံးဖြတ်မှာဖြစ်ပါတယ်။ Nissan ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်း Carlos Ghosn ရဲ့ဝင်ငွေကို American Dollar 44သန်းလျှော့ပြီးတော့တင်ပြခဲ့တဲ့အတွက်သူ့အပြင်နောက်ထပ် Nissan အမှုဆောင်အရာရှိတဦးနဲ့ Nissan Car Corporation တို့ကိုဂျပန်အာဏာပိုင်တွေကတရားဝင်ဆွဲချက်တင်လိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမျက်မောငါကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.